ယနေ့ပြုတဲ့ကုသိုလ်နဲ့ဆက်ပြီးတော့ဘုန်းကြီးကနမောရဏတရားဟောကြားပြီးရည်စဲချခြင်းအမြတ်တမ်းပြုခြင်းကိစ္စဆောင်ရွက်ပေးမယ်။သာသနာတော်နှစ်2556ခုနှစ်မြန်မာကောဇာတက္ကရာ1384ခုနှစ်တပေါင်းလာဇန်3ရက်ခရစ်နှစ်2013ခုနှစ်မလ14ရက်ကြာသာပတိနေ့မှာစတိုင်းတောင်ရများဆက်ကြကြောင်းတိုက်တို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကရန်ကုန်မြို့လမ်းမတော်မြို့နယ်အနော်ယထာလမ်းမှာနေထိုင်ကြတဲ့တက္ကະဥခင်စိုးတက္ကမတော်ကြီးချင်းမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကနှစ်စဉ်လိုပဲများဆက်ကြကြောင်းတိုက်တို့လာရောက်ပြီးပရိယပရိပတ်သာသနာတော်ကိုထမ်းဆောင်နေကြတဲ့တန်ဃာတော်340တို့အားအာယုံခါမှာမုတ်တီစွန်းဆက်ကလှူဒန်းခြင်းတန်ဃာတော်340တို့အားနေတဲ့အခါမွန်မြတ်သောစွန်းခဲဝဲပေါ်ခြင်းများဆက်ကလှူဒန်းခြင်းတန်ဃာတော်340တို့အားညနေအခါဖြောရင်းဆေးပစ္စည်းများလောင်းလူကြခြင်းဆိုတဲ့တနေ့တာအတွက်လာရောက်ပြီးတာဝန်ယူပြီးကုသိုလ်လုပ်ငန်းများကိုစီပူကြတယ်သုမတဘာမြတ်စွာဘုရားကြောင့်တိုက်တန်ဃာတော်ရှင်မြတ်များအတွက်ဈေးပရိသာပင်အဖြစ်နှစ်သိန်း5000ကျပ်တန်ကိုဈေးပစ္စည်းဝတ္ထုများပညာရေးပရိသာပင်အတွက်နှစ်သိန်း5000ကျပ်တန်ဝတ္ထုပစ္စည်းများမြတ်စွာဘုရားမာနယကဆရာတော်အားတသိန်းကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းတန်ကြီးကလိုအပ်ရာရာပစ္စည်းလေးပါအတွက်5000ကျပ်တန်ဝတ္ထုပစ္စည်းများလူတန်းခြင်းဆိုတဲ့ဒါနာကောင်းမှုကျောင်းထိုက်တွင်ရှိယောဂီသူတော်ရှင်များအလုသမဝန်ထမ်းများအားလည်းပင်ကြွေမွေးအိတ်ခံခြင်းဆိုတဲ့ကုသိုလ်ကောင်းမှုတရဏဂုံသုံးပါးနဲ့တကွာတိသာတော်မြတ်ကိုခံယူဆောက်တည်ခြင်းပရိတ်တရားတော်မြတ်ကိုလေးလေးစားစားနာယူကြခြင်းဤကဲ့သို့တိလာကောင်းမှုဘာဝနာကောင်းမှုများကိုလည်းပဲကြိုးစားအားထုတ်တယ်အဲ့တော့ယနေ့ဘုန်းကြီးကနုမောဒနာတရားလိုက်နာကျင့်သုံးပွဲရာတရားဖြစ်နေဂုံရှိသူနဲ့ဂုံမဲ့သူဆိုတဲ့ကောင်းစီနဲ့ဘုန်းကြီးကဟောပြီးတသက်တာအတွက်လိုက်နာကျင့်သုံးဖို့ဘုန်းကြီးတို့လောကမှာလောကီရေးရာလောကုတ္တရာရေးရာမှာအတွေ့အမြင်မှန်ဖို့အရေးကြီးပါတယ်တရားအားထုတ်တဲ့နေရာမှာလည်းပဲတမ္မာဒိဋ္ဌိအမြင်မှန်ခြင်းတမ္မာသင်္ကပ္ပအတွေးမှန်ခြင်းဒီပညာမဂ်ခင်နှစ်ပါးဟာအရေးကြီးတဲ့အတွေးမြင်မှန်မှနောက်ကအပျော်အဆိုးအပြူအမူအတ္တမွေးဝမ်းကြောင်းအလုံးမှန်ကန်ပြီးတော့နောက်ဆုံးမှာဘုန်းကြီးတို့နိဗ္ဗာန်ချမ်းသာမျက်မှောက်ပြုသွားနိုင်တယ်လောကီရေးရာမှာလည်းပဲနေစဉ်ဘဝမှာအတွေးမြင်မှန်ဖို့အရေးကြီးတယ်ပေါ့ခုတရားတွေနားကြတယ်ဘာဖြစ်လို့လဲအတွေးမြင်မှန်ဖို့စာပေတွေဖတ်ရှုတယ်အတွေးမြင်မှန်ဖို့မသိလို့ရှိရင်ဆရာသမားတွေကိုမေးမြန်းတယ်အတွေးမြင်မှန်ဖို့အတွေးမြင်မှန်မှမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်ပြီးတော့ကိုယ့်ရဲ့ကာယကံလှုပ်ရှားမှုဝစီကံပြောဆိုမှုအလုံးဟာမှန်ကန်တဲ့လမ်းကြောင်းပေါ်ရောက်ပြီးတော့ကုသပါရမီတွေတဖြည်းဖြည်းနဲ့နှလုံးသားမှာပြည့်အကုသိုလ်တရားတွေတဖြည်းဖြည်းနဲ့ကျင်းပြီးတော့နိဗ္ဗာန်မျက်မှောက်ပြုရတာအဲ့တော့ဘုန်းကြီးတို့လောကီရေးရာလောကုတ္တရာရေးရာမှာမှန်ကန်သောအမြင်မှန်ကန်သောအတွေ့အတွေ့မြင်မှန်ဖို့တိတ်ပြီးတော့အရေးကြီးတယ်အဲ့ဒီအတွေ့မြင်မှန်ဖို့အတွက်တရားပွဲတွေကျင်းပပြီးတော့တရားနာကြရတယ်ဒါတောင်မှကိုယ့်ရဲ့ဆုံးဖြတ်ချက်ဉာဏ်ပေါ်မှာမူတည်ပြီးတော့မှန်ကန်တဲ့အတွေ့မှန်ကန်တဲ့အမြင်ဆိုတာဖြစ်ပေါ်တယ်တခါတည်းရန်တရားတွေနာတယ်ကိုကမဆုံးဖြတ်နိုင်မဝေဖန်နိုင်ဘူးဆိုရင်အမှားကိုအမှန်ထင်သွားတတ်သေးတယ်ပေါ့ဒါကြောင့်မို့ဘုန်းကြီးကအတွေးမြင်မှန်ဖို့အတွက်ဂုံရှိသူနဲ့ဂုံမဲ့သူဆိုတဲ့ကောင်းစီနဲ့ဒီတရားကိုဟောပေးမှာဘုန်းကြီးတို့ဂုံရှိသူနဲ့ဂုံမဲ့သူအများစုကဘယ်လိုလက်ခံတယ်လဲဖျားစားတဲ့သူတော်ကောင်းတွေရဲ့သဘောထားအရဘယ်လိုသဘောရှိတယ်လဲဒါလေးကသိပြီးတော့အရေးကြီးတယ်အဲ့တော့ဂုံရှိတာကိုမှန်ကန်တဲ့အတွေးအမြင်နဲ့ဒီလုပ်ငန်းဟာဂုံရှိတဲ့လုပ်ငန်းပဲအပြစ်ကင်းတဲ့လုပ်ငန်းပဲ ဒီလုပ်ငန်းကတော့လောဘဒေါသစားတဲ့အပြစ်တွေရှိတဲ့အတွက်ဂုဏ်သိက္ခာမဲ့တဲ့လုပ်ရဖြစ်ဒီလိုမှန်မှန်ကန်ကန်မြင်မှလှုပ်ဆောင်ချက်ပြောဆိုချက်အားလုံးမှန်ကန်ပြီးတော့လမ်းမှန်ကိုရောက်နိုင်တယ်ပေါ့အဲ့တော့ဂုဏ်ဆိုတာနဲ့ပတ်သက်လို့လည်းပဲဘုန်းကြီးတို့ပုထုဇဉ်တာမညပုထုဇဉ်တွေရဲ့အမြင်ကတော့အမျိုးမျိုးရှိနိုင်တာပဲတချို့ကယာရုအာနာဘက်ကိုအာတန်တဲ့ပုဂ္ဂိုလ်တွေကယာရုအာနာမြင့်လေဂုံရှိလေယာရုအာနာနိုင်လေဂုံငယ်လေဒါမျိုးထင်တဲ့ပုဂ္ဂိုလ်တွေလည်းဒါမျိုးအမြင်တွေးနေတဲ့ပုဂ္ဂိုလ်တွေလည်းရှိတယ်ဒါတွေကလမ်းကြောင်းမှန်ဟုတ်ပါသလားဒါလေးတွေစဉ်းစားတတ်ဖို့လိုအပ်တယ်တခါတည်းကတော့ပစ္စည်းဥစ္စာချမ်းသာကြွယ်ဝမှုကိုတိမ်ညွန့်နေတဲ့ပုဂ္ဂိုလ်တွေကပစ္စည်းဥစ္စာချမ်းသာတာဂုံရှိတယ်ပစ္စည်းဥစ္စာဆင်းရဲတာဂုံမဲ့တယ်ဒီလိုအယူဆတွေးမြင်အောင်ဘယ်တိုင်းသာဒီမှန်တယ်လေဒါလေးတွေလည်းပဲသိဖို့လိုအပ်တယ်မှန်ကန်တဲ့တွေးမြင်နဲ့ဆုံးဖြတ်နိုင်ဖို့လိုအပ်တယ်ပေါ့တချို့ကြတော့လည်းပဲဘွဲဒီဂရီကိုကြည့်ပြီးတော့ဘွဲဒီဂရီတွေမြင်လေဂုံရှိလေဒါကြောင့်ဘွဲဒီဂရီနောက်ကိုငွေပေးပြီးလိုက်တဲ့ပုဂ္ဂိုလ်တွေလည်းရှိတာပဲဘွဲဒီဂရီနိုင်ပြီးဂုံမဲ့ပြီးဂုံငယ်လေဆိုပြီးတော့ဘွဲဒီဂရီနောက်ကိုအယူမူလိုက်နေတဲ့မိဘခြေမျိုးတွေလည်းလောကမှာအများကြီးရှိတယ်။အဲ့တော့ဒီအတွေးခေါ်အမြင်အောင်ဘယ်တိုင်းသာဒီမှန်ကန်တယ်လေဒါလေးတွေအမှန်ကန်သိဖို့လိုအပ်တယ်ပေါ့။အမှန်တရားကိုသိတာကိုဘုန်းကြီးတို့ပညာလို့ခေါ်တယ်။ဒါကြောင့်မို့ဒီလိုအမှန်မှားကိုသိဖို့အတွက်တရားနာတာစာပေဖတ်တာမသိရင်ဆွေးနွေးမေးမြန်းတာဒါတွေလောက်ရတာပဲ။ဒါကြောင့်ဘုန်းကြီးကဒါလေးသိအောင်လို့ဂုံရှိသူနဲ့ဂုံမဲ့သူဆိုတဲ့ခေါင်းစည်းနဲ့ကုန်နဲ့ပတ်သက်ပြီးတော့မှန်မှန်ကန်ကန်တွေးခေါ်နိုင်ဖို့မှန်မှန်ကန်ကန်အမြင်ရှိဖို့အတွက်ဒီတရားကိုဟောပေးနေပို့အဲ့တော့ဘုရားရှင်ကနေရုဇတ်တော်မှာဘုရားရှင်ရဲ့ယန္တဘာဘလူမိန်ခဲ့တယ်လေဘုရားရှင်ကယန္တဘာပုံမှာဘလူမိန်ခဲ့တယ်လေဆိုတော့ဒါလေးကိုဘုန်းကြီးကနည်းနည်းလေးပြောပြပေးဦးမယ်အခါတဘာမှာဘုရားရှင်ကိုတော်မြတ်ကတာဝတိတိဇေတဝန်အကြောင်းမှာတရင်သုံးတဲ့အခြေရဟန်းတော်တစ်ပါးကဝါရွန်းကာလနီးလာတော့ဘုရားရှင်ထံသွားပြီးတော့ကမ္မထာနီးတောင်းတယ်။သူဝါရွန်းကာလမှာတဏှာသွားပြီးတော့တရားရှုမှတ်ပွားများမှာဒီတော့မြတ်စွာဘုရားထံကကမ္မထာနီးတောင်းတော့ဘုရားရှင်ကိုယ်တော်မြတ်ကကမ္မထာနီးတင့်တော်တဲ့ကမ္မထာနီးပေးလိုက်တယ်ပေါ့။ပေးလိုက်တော့ဒီရဟန်းတော်ရှင်ပြေဟာတောင်းကြည့်မျိုးရဲ့အစွန်ဖျားကြတဲ့တောင်းကြည့်မျိုးသူတို့နိုင်ငံရဲ့အစွန်ဖျားကျတဲ့ကြီးရွာတွေကိုရောက်သွားတော့လူတွေကကြီးညိုလိုက်တာသွားဖို့လာဖို့နေဖို့ထိုင်ဖို့အားလုံးအသွင်ပြင်ကိုကြည့်ပြီးတော့သူတို့ကြည်နှက်လိုက်တာကြည်နူးလိုက်တာအဲ့တော့တန်ဃာတော်ရှင်မြတ်ကိုဆုံးကတ်တယ်ပေါ့ဒါလည်းပဲဘုန်းကြီးတို့အရေးကြီးတဲ့အစိတ်ပိုင်းတစ်ခုပဲဒါကြောင့်ဘုန်းကြီးတို့တောင်မျိုးကန္တာရုံဆရာတော်ကြီးကစတက်ဖို့တဲ့အဝတ်စားတက်ဖို့ကအနေထိုင်တက်ဖို့ကအပြောဆိုတက်ဖို့ကဒါမျိုးလေးတွေမိန်ကြားခဲ့တယ်ဒါနဲ့သာသနာအတွက်အရေးကြီးတဲ့အချက်တွေမြတ်စွာဘုရားရဲ့ဝိနည်းသိက္ခာပုဒ်တွေလည်းအနေထိုင်တက်ဖို့ပြောဆိုတက်ဖို့ဒါမျိုးတွေကရှိပြီးသားပဲဘုန်းကြီးတို့မြန်မာနိုင်ငံသာသနာရောက်လာတာတစ်ဖြစ်ဆန်းလာတာဟာအဲ့ဒီအပြောအဆိုအနေထိုင်ကြီးညိုဝေရာကောင်းတဲ့ဒီဇောဒသာမဏေလေးကြောင့်မြန်မာနိုင်ငံသာသနာဟာတစ်မျိုးတစ်ခုပြောင်းလာတယ်ဘာလို့လဲဆိုတော့ဘုန်းကြီးတို့သီရိဓမ္မတော်ကမင်းကြီးတိရိဓမ္မတော်ကမင်းကြီးကစိုးစိုးကဗုဒ္ဓဘာသာအယူမဟုတ်ပါဘူး။အဲ့တော့ဒီသူကိုးကွယ်နေတဲ့အညာတိဋ္ဌိယပုဂ္ဂိုလ်တွေကိုစိက္ကကိုးကွယ်ရတာညီငွေ့နေတဲ့အချိန်မှာသူဖြစ်တဲ့နေဇောဒသာမဏေနန်းရှင်ပြန်နေပြီးတော့ဖြတ်သွားတာ။ကြီးညိုစရာကောင်းတဲ့သွားဖို့လာဖို့နေဖို့ထိုင်ဖို့ဒါလေးကိုမြင်လိုက်တာနဲ့အတွင်းတန်တန်ပါအနစ်သာရတရားတွေရှိမယ်ဆိုပြီးတော့နန်းတော်ကိုပင့်ပြီးတော့အဲ့ဒီအချိန်ကနေစပြီးတော့တိရိဓမ္မတော်ကမင်းကြီးဗုဒ္ဓဘာသာဝင်ဖြစ်နေကူပြောင်းသွားခဲ့တာတိရိဓမ္မတော်ကမင်းကြီးဗုဒ္ဓဘာသာဝင်ဖြစ်သွားတာလည်းဒီပြိုင်နဲ့ဘုန်းကြီးတို့မြန်မာနိုင်ငံမှာသာသနာရောက်ဖို့အတွက်အစာပြိုးသွားတာဒါကြောင့်တခါတရံမှာဘုန်းကြီးတို့တန်ဃာတော်ရှင်မြတ်တွေရဲ့နေဘုံထိုင်ဘုံပြောဘုံဆိုဘုံသွားဘုံလာဘုံဒါရီယာသာသနာအတွက်ခိတခိကူပြောင်းစီနိုင်တဲ့သဘောရှိတယ်ကြည်ညိုဝေယံမဆောင်လို့ရှင်လည်းပဲကြည်ညိုပြီးသားပုဂ္ဂိုလ်တွေကိုပဲတမျိုးတစ်ပုံဖြစ်သွားနိုင်တယ်။ခုလည်းပဲဘုန်းကြီးတို့ဒီရန်တော်လေးဟာမြို့ရဲ့နိုင်ငံရဲ့အစွန်ဖြားကြတဲ့ရွာကိုရောက်တော့လူတွေကကြည်ညိုဝေယံလေးတွေမြင်ပြီးတော့ သိပြီးတော့ကြည်ညိုတော့ဆုံးကက်ကြဆုံးကက်ပြီးတော့ဝန်ခံကလေးတောင်းရတယ်ရှင်ဗျာတပည့်တော်ရဲ့ယွာမှာဝါရင်းသုံးလပတ်လုံးတရင်သုံးပါဆိုပြီးတော့ဝန်ခံကလေးတောင်းတော့ရန်တော်လေးရလည်းပဲဝန်ခံကလေးပေးလိုက်တယ်ဒီယွာသူယွာသားတွေကိုမှီပြုတ်ပြီးတော့တရားရှိမှပွားများလို့ရှိရင်အရှင်ပြေတော့တယ်စွမ်းသင်္ကန်းကြောင်းစီညတနိုင်တယ်ဒီလိုမြင်ပြီးတော့ရန်တော်လေးရဝန်ခံကလေးပေးလိုက်တယ်ဝန်ခံကလေးပေးပြီးတော့လူတွေကမလုပ်ကြလဲဆိုတော့တိရွယ်မိုးချောင်းလေးဆောက်ပြီးတော့လူတန်းနေတဲ့စာပေမှာဒါမျိုးပါတယ်တိရွယ်မိုးချောင်းဆိုတော့နေရင်ပြီးဖြစ်ပါလေဘာမှတိတ်ပြီးတော့ကောင်းတဲ့ချောင်းမို့ဒါပေမဲ့ရဟန်းတော်လေးရဲ့ချောင်းနဲ့ပတ်သက်လို့တခွန်းမှမပြောဘာဖြစ်လို့လဲဆိုတော့သူ့ရဲ့စေရနာသူ့ရဲ့သရတရားတွေကိုဆောက်တဲ့ချောင်းကကိုယ့်အတွက်အလုံးလုံးနိုင်ပြည့်စုံတာပဲအဲ့တော့ဘုရားရှင်ကလည်းပဲကြောင်းနဲ့ပတ်သက်လို့ဆွမ်းနဲ့ပတ်သက်လို့မြတ်စွာဘုရားပစ္စုံကနာချင်းချင်းဘူးဆိုပြီးတော့ပစ္စယတန်လေးကတီလာအနေနဲ့ဟောကြားခဲ့တာဆွမ်းဆိုလို့ရှိရင်လှပအောင်စားတာမဟုတ်ပါဘူးအရေးစင်းနေလှပအောင်အသားရည်တွေပြည့်ပြည့်အောင်စားတာမဟုတ်ပါဘူးပရိယပฏิပတ်လို့စာသင်စာချက်တရားဝတရားပြလို့ဘုရားပြုမေတ္တာဘဝတရားရှိမှချင်းလို့ကိလေသာနေအောင်ကျင့်ခြင်းလို့အလုံးလုံးနိုင်အောင်စားပါတယ်မြတ်စွာဘုရားကပစ္စုံကနာချင်းချင်းပြီးတော့ကြည်ရွယ်ချက်မှန်တော့သင်ပေးခဲ့ပါလေအကြောင်းနဲ့ဒီတိုင်းပဲအရေးတန်ကိုကာကွယ်နိုင်မှုအပူတန်ကိုကာကွယ်နိုင်မှုအလုံးလုံးနိုင်အောင်လို့ဒီကြောင်းကိုနေတာဇိမ်ခံဖို့ဒီကြောင်းကိုနေတာမဟုတ်အဲ့တော့မြတ်စွာဘုရားသင်ပေးတဲ့ကြည်ရွယ်ချက်ကရဟန်းတော်လေးကတိရွယ်ဖို့ကြောင်းသူ့အတွက်အလုံးလုံးလို့အရှင်ပြေတယ်ပေါ့အရှင်ပြေတော့ရဟန်းတော်လေးကတိရွယ်ဖို့ကြောင်းကမကောင်းဘူးဘလို့ကြောင်းနေချင်တာဒါမျိုးတွေမပြောပါဘူးတိရွယ်ဖို့ကြောင်းမှာပဲဝါကက်တယ်တဲ့ဒီလိုနဲ့အဲ့ဒီမှာဝါဆိုဖြစ်သွားတယ်ဝါဆိုဖြစ်သွားပြီးတော့အဲ့ဒီဝါတွင်စောစောပိုင်းမှာပဲဘုရားအဲ့ဒီကျေးရွာကိုသာသနာပြုဖွဲ့တပွဲရောက်လာတယ်ဒီလိုပြောကြပါလို့သာသနာပြုဖွဲ့ကဘယ်လိုယူရှိတဲ့သာသနာပြုဖွဲ့လဲဆိုတော့တတ္တဝါဒအယူရှိတဲ့သာသနာပြုဖွဲ့တဲ့သူတို့ရဲ့ယူဝါဒကဒီခန္ဓာကိုယ်ကြီးရတာပျက်စီးသွားတာအတွင်ထဲမှာအတ္တလက်ပြားဝိညာဉ်ကောင်လေးရမသေးဘူးခန္ဓာပြောင်းသွားတာလူတယောက်သေတယ်ဆိုတာဝိညာဉ်ကောင်အတ္တကောင်လေးရမသေးဘူးအခြားခန္ဓာကိုပြောင်းသွားတာဒီခန္ဓာကိုယ်ကြီးရကြံခဲ့ပြီးမယ်နောက်ခန္ဓာတစ်ခုအသိယူသွားတာဒီအတ္တလေးရမသေးဘူးမြဲတယ်ဒီလိုယူဝါဒရှိတဲ့သာသနာပြုဖွဲ့ရောက်လာတော့အပြောဟောကောင်းကောင်းနဲ့ပြောလိုက်တာလူတွေကအဲ့ဒီတတ္တဝါဒအယူရှိတဲ့သာသနာပြုဖွဲ့တော်ကိုလိုက်သွားကြတယ်တဲ့ဒါကဘုန်းကြီးတို့ဉာဏ်ပညာအားနည်းတဲ့ပုဂ္ဂိုလ်ရဲ့လက္ခဏာမှန်တယ်မှားတယ်ကုသိုလ်ဖြစ်တယ်အကုသိုလ်ဖြစ်တယ်သူတို့မစင်စားနိုင်နာမည်ကြီးတဲ့နောက်တယုံယုံလိုက်ကြတာနောက်တစ်ခါမကြဘူးဘုန်းကြီးတို့ဥစေတဝါဒအယူရှိတဲ့သာသနာပြုဖွဲ့တစ်ဖွဲ့အဲ့ဒီရွာကိုရောက်လာပြန်ရောဩဇေတဝါဒယူရှိတဲ့လူတွေကဘလို့ဟောပြောနေရှိတယ်လေဆိုတော့ဒီခန္ဓာကိုသိလို့ရှိရင်ပြီးပြီနောက်ဘဝနောက်ခန္ဓာမရှိတော့ဒီခန္ဓာဒီဘဝပြတ်လို့ရှိရင်ပြီးတာပဲပြတ်ဆဲတာပဲဒါမျိုးယူရှိတယ်ဒါတော့လူချင်းကြိုက်ပေါ့ဘုန်းကြီးတို့ဘုန်းကြီးတို့နောက်ဘဝရှိတယ်ဆိုရင်ဒီဘဝမှာကောင်းကောင်းနေရအောင်ပါနောက်ဘဝမရှိဘူးဒီဘဝဒီခန္ဓာပြီးရင်ပြီးပြီဆိုရင်ထင်တယ်လို့နေလို့ရတော့လူချင်းကြိုက်ဝါဒဆိုတော့အဲ့ဒီလိုဟောပြောလိုက်တာသောသောကလူတွေပဲဒီဥစေတဝါဒအယူရှိတဲ့သာသနာပြုဖွဲ့နောက်ကိုတယုံယုံနဲ့လိုက်ကြပြန်ရောနောက်တစ်ခါမကြခင်သောကာလမှာသာသနာပြုဖွဲ့တစ်ဖွဲ့ထပ်ရောက်လာပြန်တယ်အစေလကပုဂ္ဂိုလ်တွေသာသနာပြုဖွဲ့ရအဝုံမို့တဲ့သာသနာပြုဖွဲ့သူတို့ကလည်းပဲသူတို့ကိုသူတို့အဝုံမို့တာနဲ့ပတ်သက်လို့အဆက်ကြောက်မရှိလို့မဝတ်တာကိုသူတို့ကတော့ဘယ်လိုယူဆမလဲဆိုတော့လောဘမရှိလို့လောဘကင်းလို့ဒီလိုပေါ့နော်လောဘမရှိလို့အဝတ်မဝတ်တာဒီလိုယူရှိဖို့ရပါတယ်အဲ့တော့ဘုန်းကြီးတို့လူတရားလည်းပဲအသိဉာဏ်ပညာအာနေတည်တော့အဝတ်မဝတ်တာကိုပဲလောဘကင်းတဲ့ယေဟန္တာလို့ထင်ကြဖို့ပေါ့ပါတယ်ဒီတော့အစီလကအဝတ်မဝတ်တဲ့သာသနာပြုဖွဲ့နောက်ကိုတယုံယုံလိုက်ကြပြန်ရောအဲ့တော့ဘုန်းကြီးတို့ယေဟန္တော်လေးဟာတိတ်ပြီးတော့ဆင်းရဲတော့တာပဲအဲ့တော့ဘုန်းကြီးတို့လူတရားကုံနဲ့ပြစ်ကိုမှန်မှန်ကန်ကန်ဖွဲ့ချမသိနာမည်ကြီးတဲ့နောက်တယုံယုံလိုက်တာယနေ့ခေတ်မှာလည်းပဲဘုန်းကြီးတို့ဒါမျိုးတယုံယုံလိုက်တဲ့ပုဂ္ဂိုလ်တွေရှိတာပဲသာသနာစိတ်တဲ့သာသနာပြုစိတ်တဲ့အစ်မှန်ရှိတဲ့တရားဓမ္မတွေကြတော့စဉ်းစားဉာဏ်ရှိတယ်ဒီလုပ်ငန်းရဲ့ကြောင့် သာသနာတော်ကြီးဘလောက်ကြီးစီပင်နိုင်တယ်လဲဒါမျိုးလေးတွေတွေးတယ်ပေါ့အဲ့တော့စာသင်စာချလုပ်နေတယ်စိတ်ထားမှန်မှန်နဲ့လုပ်နေတယ်အဲ့တော့ဒီကြောင်းတိုက်မျိုးကနေပြီးတော့နောက်ထပ်မျိုးဆက်တွေထွက်လာရင်သာသနာအတွက်ဘလောက်ကြီးတန်ဖိုးရှိမလဲဒါမျိုးတွေမြင်ကြတယ်သာသနာပြုစိတ်သက်ရှိတဲ့ပုဂ္ဂိုလ်ကကိုယ်လှူလိုက်တဲ့ပစ္စည်းဝတ္ထုကိုချွေနေစားတဲ့ရှားပေးထားတဲ့ပစ္စည်းဝတ္ထုကိုယ့်ပစ္စည်းဝတ္ထုကိုသုံးဆောင်ပြီးတော့သာသနာတော်ကြီးအတွက်ဘလောက်ကြီးထိရောက်သွားတယ်လဲမြတ်စွာဘုရားရဲ့အဆုံးအမဒီမပြောက်ပြက်အောင်ဘလောက်ကြီးဆောင်ရွက်သွားနိုင်တယ်လဲမြတ်စွာဘုရားရဲ့အဆုံးအမဒီဘလောက်ကြီးကျေပြန့်သွားနိုင်တယ်လဲဒါမျိုးတွေးပြီးတော့သာသနာပြုစိတ်တဲ့ရှိတဲ့ပုဂ္ဂိုလ်တွေကတော့လှူဒန်းကြတာဒါကဉာဏ်ပညာရှိတဲ့သဘောဒီလိုမဟုတ်ဖဲနဲ့တချို့တရားဓမ္မတွေကြတော့နာမည်ကြီးတဲ့နောက်တဲ့ဆွမ်းစားတဲ့ရေဆွမ်းဖုံးပေးတဲ့ဘလို့နာမည်ကြီးတဲ့နာမည်ကြီးတဲ့နောက်လိုက်တယ်ဒီလိုလုံးလိုက်တဲ့အတွက်ဒီလိုသာသနာပြုနေတဲ့အတွက်သာသနာတော်ကြီးဘလောက်ကြီးစီပင်မလဲဒါလောက်ကြီးသူတို့မတွေးကြအောင်ကိုလူလိုက်တဲ့ပစ္စည်းဟာသာသနာမျိုးဆက်ကြီးဘလောက်ပေါ်ထွက်ပြီးသာသနာတော်အတွန်းရှည်တန်အောင်စီပင်အောင်ဘလောက်ကြီးအကျိုးပြုမလဲဒါမျိုးမသိဘူးသူများသွားတဲ့နောက်သွားလိုက်တာပဲသူများလှူတယ်လို့လှူလိုက်တာပဲနာမည်ကြီးတဲ့တော့တယောယောလိုက်တာခုခေတ်မှာလည်းရှိတယ်ရသော်ပြလက်ထက်ကလည်းဒါမျိုးတွေရှိတယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒီရဟန်းတော်လေးဟာတိတ်ပြီးတော့ဆင်းရဲသွားတယ်စွမ်းသင်္ကန်းကြောင်းစီမပြည့်မစုံနဲ့အဲ့ဒီဝါတွင်မှာအဲ့ဒီရွာမှာမိပြူးပြီးတော့နေရတာလူတွေကသူ့နှမ်းကိုမကတ်တော့ဒါတွေကဘုန်းကြီးတို့ဘုရားလက်ထက်တွေကယနေ့ချိန်ထိဖြစ်မြဲတမ္မာသဘောတရားတွေပါပဲကိုယ်ကဉာဏ်ရှိဖို့အတိဉာဏ်ရှိဖို့စီစစ်တက်ဖို့ဒါပဲလိုအပ်တယ်ဒီလမ်းစဉ်ကတော့ဘုရားလက်ထက်ကလေးကဖြစ်နေတာယနေ့ချိန်ထိလည်းပဲဖြစ်နေကြတာပဲအဲ့တော့ရဟန်းတော်တွေကဆင်းရဲတော့ဝါကျွတ်တာနဲ့တပြိုင်နက်ဘာလုပ်လဲဆိုတော့ပဝါဒနာပြုပြီးတော့မြတ်စွာဘုရားသတင်းသုံးနေစီပြန်ကြွလာခဲ့တယ်ပြန်ကြွလာတော့မြတ်စွာဘုရားထံရောက်တဲ့အခါထီချင်းကြီးငါးပါးနဲ့ရှ िख ိုးပြီးတင့်တင့်နဲ့နေရထိုင်တော့မြတ်စွာဘုရားကမေးတယ်ဘယ်ရက်မှနေခဲ့တယ်လဲချမ်းချမ်းသာသာရောနေခဲ့ရသလားမြတ်စွာဘုရားသူ့ရဲ့သားတော်တွေကိုနှုတ်ဆက်စကားမိန်ကြားတယ်။ဒီတော့ရဟန်းတော်လေးကနိုင်ငံရဲ့ဆွန်ဖြားကြတဲ့ရွာတရွာမှာနေတဲ့အကြောင်းနေခဲ့တဲ့အကြောင်းဒါပေမဲ့လို့ဂုံနဲ့အပြစ်ကိုခွဲခြားပြီးတော့မသိတဲ့လူတွေရဲ့အထံမှာဆင်းဆင်းရဲရဲနေခဲ့ရတဲ့အကြောင်းသင်္ကန်းဆွမ်းကြောင်းစီမမျှတတဲ့အကြောင်းဒါမျိုးတွေလျှောက်ထားလိုက်တယ်ပေါ့လျှောက်ထားတော့မြတ်စွာဘုရားကဘာမိန်ကြားလဲဆိုတော့ဘေကုဘောရနကပန္ဒိတာတိရိဇနာယောနိယံနိဗ္ဗတာပိကုဏာကုဏံအဇာနန္တိဟိတတေဧကာတိဝတံပိနဝတိန်တုဒွံအတနောကုဏာကုဏံအဇာနနထာနိကတမဝတိတဲ့ယဟန်တဲ့ရှင်းပညာရှင်သူတော်ကောင်းတွေဟာတတိဆံဘဝရောက်တာတောင်မှဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့ပုဂ္ဂိုလ်တွေနဲ့အတူတရက်ကလေးတောင်မနေကြပါဘူးတဲ့တဲ့ငါဘာဖြစ်လို့ကိုယ့်ရဲ့ဂုံနဲ့ပြစ်ကိုမသိတဲ့နေရာဒေသမှာဘာဖြစ်လို့နေရတာလဲလို့မြတ်စွာဘုရားကအဲ့ဒီရဲ့အဲ့ဒီဒေသမှာမနေစေခြင်းတဲ့သဘောနဲ့မိန့်ကြားခဲ့ပါတယ်ကြည့်နော်မြတ်စွာဘုရားရဲ့စကားတော်ဟာယဟန်တဲ့ရှင်ပညာရှင်သူတော်ကောင်းတွေကတရိစ္ဆာန်ဘဝရောက်နေတာတောင်မှဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့ပုဂ္ဂိုလ်တွေနဲ့တရက်ကလေးတောင်အတူမနေပါဘူးတဲ့တရိစ္ဆာန်ဖြစ်တာတောင်မှမနေဘူးလေဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့အရက်မှာဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့ပုဂ္ဂိုလ်ကြီးရှိတဲ့နေရာမှာတရိစ္ဆာန်ဖြစ်နေတာတောင်မှမနေဘူးလူဖြစ်ရင်တော့ပြောစရာဘူးမလို့သင်ကဘာဖြစ်လို့ကိုယ့်ရဲ့ဂုံနဲ့ပြစ်ကိုမသိတဲ့အရက်ဒေသမှာနေရတာလေဒါမြတ်စွာဘုရားမိန့်ကြားခဲ့တယ်အဲ့တော့ဘုန်းကြီးတို့ဒီနေရာမှာမြတ်စွာဘုရားရဲ့စကားတော်ကိုကောက်ချက်ရှာကြည့်လိုက်မိမိတို့မိသားစုမိမိတို့ဇနီးမောင်နှံဂုံနဲ့ပြစ်ကိုဖွဲ့ချမသိပါဘူးဒီလောက်တောင်ပညာမရှိပါဘူးဆိုလို့ရှိရင်ကိုနန်းလေးမှာပညာရှင်သူတော်ကောင်းကြီးရိုးသားထက်မြက်တဲ့ပုဂ္ဂိုလ်ကြီးမလာဘူးဒီလိုတိတ်တဲ့မျိုးရတယ်ဂုံနဲ့ပြစ်ကိုဖွဲ့ချမသိလို့ရှိရင်ကိုနန်းလေးဘယ်သူတွေစိတ်ကကြမလဲလာကြမလဲညာမဲ့ပုဂ္ဂိုလ်တွေလိမ့်မဲ့ပုဂ္ဂိုလ်တွေတာပေါင်းညာစားတွေဝိုင်းလာကြမှာပဲရိုးသားထက်မြက်တဲ့ပညာရှင်သူတော်ကောင်းတွေကတော့ဒီလိုဘာမှအသိဉာဏ်မရှိတဲ့ပုဂ္ဂိုလ်နဲ့မှမလာကြပါဘူးတဲ့ဒီလိုတိတ်တယ်ပြောရတယ်အဲ့တော့ဘုန်းကြီးတို့လူတယောက်မှာပညာရှင်သူတော်ကောင်းတွေရဲ့ချီးမြှောက်မှုကိုခံယူခြင်းပါတယ်ဆိုရင်ဂုံနဲ့ပြစ်ကိုခွဲခြားသိတဲ့ပညာရှိဖို့လိုအပ်တာပဲဗ ဘုန်းကြီးတို့ပညာဆိုတာကအမှန်တရားကိုသိတာကိုပညာလို့ခေါ်ရတယ်။အမှန်တရားကိုသိတာမဟုတ်ရင်ပညာမဟုတ်ဘူး။လူတယောက်ဘွယ်ဒီဂရီတွေသိမြင့်နေတယ်။အမှန်တရားကိုဖွဲ့ခြားမသိဘူး။ကုသိုလ်မှအကုသိုလ်မှမသိဘူး။ဒါဆိုလို့ရှိရင်ဘုန်းကြီးတို့ပညာရှိလို့ခေါ်လို့မရဘူး။အဲဘွယ်ဒီဂရီမရှိရင်နေပေးစီ။ဒါကဂုံဒါကပြည့်ဒါကကုသိုလ်ဒါကအကုသိုလ်ဖွဲ့ခြားသိလို့ရှိရင်တဲ့တန်းမှာမအောင်ရင်နေပေးစီဒီပုဂ္ဂိုလ်ကိုပညာရှင်သူတော်ကောင်းလို့ဒီလိုခေါ်လို့ရပါတယ်ဒါလေးကဘုန်းကြီးတို့လိုအပ်တယ်ပေါ့ဒါကြောင့်ပညာရှိဆိုတာကအမှန်တရားကိုသိတာဘုန်းကြီးတို့ဥပမာအဖြစ်ဝိပဿနာပညာဘာလို့ဖြစ်လို့ဝိပဿနာကိုဘာလို့ပညာလို့ခေါ်ရတာလဲအမှန်သိလို့ပေါ့ဘုန်းကြီးတို့တရားမရှိမခင်ဆိုလို့ရှိရင်ဒီခန္ဓာကိုယ်ကြီးကိုငါပဲယောက်ျားပဲမိန်းမပဲသားပဲတပည့်ပဲတတဝါပဲလူပဲနတ်ပဲဂျမ်းမာပဲအမားကြီးသိနေတာအမှန်တရားကိုမသိဘူးဝိပဿနာတရားရှာပြီးတော့အာထုတ်ပြီးဆိုတာနဲ့နာမရူပပရိစ္ဆေဒဉာဏ်လေးရောက်တာနဲ့ဒီခန္ဓာကိုယ်ကြီးဟာတကယ်တော့ငါဆိုတာမရှိဘူးမသိတတ်တဲ့ယုံသဘောသိတတ်တဲ့နံသဘောယုံနံသဘောပဲရှိပါလားလို့အမှန်တိုင်းစသိပြီဆိုတာနဲ့ဒီတိုင်းနဲ့ဒါပညာဖြစ်သွားတယ်ဝိပဿနာပညာဆိုတာအမှန်တရားကိုသိတဲ့ပညာပါပဲ။ဘုန်းကြီးတို့မတ်ပညာဖို့ပညာဆိုတာလေအမှန်တရားကိုသိတာ။ဘာအမှန်တရားကိုသိတာလဲ။တစ္ဆာလေးပါအမှန်တရားကိုသိတာပဲမတ်ပညာဖို့ပညာက။အဲ့တော့မတ်ဖို့နိဗ္ဗာန်ရမတ်ဖို့ရပြီဆိုတာလည်းပြန်နေမတ်ပညာဖို့ပညာကပါလဲဆိုတော့ဒီရောဓာတစ္ဆာဆိုတဲ့နိဗ္ဗာန်တရားကိုထိုးထွင်းပြီးတော့အာယုံပြုပြီးတော့အမှန်တိုင်းသိသွားတယ်။မဂ္ဂတရားဆိုတဲ့တရားတွေကိုသာသတာအတူတကွဖြစ်ပဲနေနေလည်းပဲသိသွားတယ်။နောက်ပြီးတော့ဘုန်းကြီးတို့ဒုက္ခတရားဒါကဆင်းရဲခြင်းအမှန်တရားတွေ။တမုရိယတရားလောဘကဆင်းရဲဖြစ်ကြောင်းရဲ့တရားတွေ။အဲ့တော့ဒီလိုဒုက္ခတရားတမုရိယတရားကိုလည်းမတွေ့မဝေရှင်းရှင်းလင်းလင်းအနေနဲ့သိသွားတယ်တဲ့။ဒါကြောင့်မို့ဘုန်းကြီးတို့မတ်ပညာဖို့ပညာလို့ခေါ်တာတရားလေးပါးကိုအမှန်တရားသိသွားတာ။ဝိပဿနာဆိုတာလည်းပဲယုံ nant တဘောကိုအမှန်တိုင်းသိသွားတာ။ဒါကြောင့်မို့ပညာဆိုတာအမှန်သိတဲ့တရားပဲ။အဲ့တော့ဘုန်းကြီးတို့ယနေ့ဆုံးခဲ့တဲ့တရားဥခင်စောတို့ဒကမတော်ကြီးရှင်တို့နေနဲ့အနည်းဆုံးဘုန်းကြီးတို့ဒါကကုသိုလ်လား၊ဒါကအကုသိုလ်လား၊ဒါကဂုံရှိတာလား၊ဒါကအပြစ်ရှိတာလား၊ဂုံမဲ့တာလား၊ဒီလောက်ကလေးတော့ဖွဲ့ခြားသိရတယ်။ဒါမှဘုန်းကြီးတို့ပညာရှိလို့ခေါ်ရပါတယ်။အဲ့တော့ဒါနဲ့ဆက်ပြီးတော့ဘုန်းကြီးတို့မိမိတို့ကိုယ်ကိုမိမိတို့ဂုံနဲ့ပြစ်ကိုဖွဲ့ခြားသိတယ်ကုသိုလ်နဲ့အကုသိုလ်ကိုဖွဲ့ခြားသိတယ်ဆိုရင်ဒါပညာရှင်သူတော်ကောင်းတွေကကိုယ့်ကိုချီးမြှောက်ဖို့ကိုယ်နှမ်းလေးမှအနီးကပ်နေကြတာပဲတကယ်လို့ဒီလောက်မှမသိပါဘူးဆိုရင်လည်းပညာရှင်သူတော်ကောင်းတွေကဒီလိုနေရာမျိုးမှာတရက်ကလေးတောင်မနေပါဘူးတဲ့ဘလိုပုံကိုယ်ဒီနေမလဲညာဖြန်နေမဲ့ပုံကိုယ်ဒီလိန်ညာမဲ့ပုံကိုယ်ဒီကောက်ကျင်းမဲ့ပုံကိုယ်ဒီတာပေါင်းညာစားဒီဒီလိုပုံကိုယ်ပဲနေကြမှာခုကြည့်လေဘုန်းကြီးတို့ဒီရွာကလူကြီးယဟန်တော်ရဲ့အပြစ်ကင်းတဲ့တရားရှုမှတ်တာတရားဓမ္မတွေအပေါ်မှာပုံမှန်လေးဆက်ဆံတာဒါကိုသူတို့ကအကုသိုလ်ပြစ်ကင်းတဲ့ဂုံရှိတယ်လို့မမြင်ကြအောင်သာသနာပြုဖွဲ့တွေကလာပြီးတော့ကိုယ့်ရဲ့ဝါဒကိုဖြန့်ကြရတယ်ဓာရီဟုတော့ဂုံရှိတယ်လို့ထင်တော့ဂုံနဲ့ပြစ်ကိုမရှိတော့ဒီရန်တော်လေးဟာဝါကျွတ်တာနဲ့တကယ်နဲ့ဒီရွာကိုစွန့်ခွာသွားတော့တာပဲအဲ့တော့ပညာရှင်သူတော်ကောင်းကြီးယူသားထက်မြက်တဲ့ပုဂ္ဂိုလ်ကြီးဟာဂုံနဲ့ပြစ်ကိုမှဖွဲ့ခြားမသိတဲ့နေရာမှာဆိုရင်မြတ်စွာဘုရားတရက်ကလေးတောင်မနေရပါဘူးတဲ့တတိဆန်ဘဝရောက်တာတောင်မှဒီလိုနေရာမျိုးကိုမနေပါဘူးသင်ကဘာဖြစ်လို့နေရတာလဲအဲ့တော့ဘုန်းကြီးတို့ဂုံနဲ့ပြစ်ကိုဖွဲ့ခြားသိဖို့လိုအပ်လာတယ်အနည်းဆုံးဒါကဂုံရှိတယ်ဒါကဂုံမဲ့တယ်ဒီလောက်ကလေးတော့သိမှပညာရှင်သူတော်ကောင်းတွေနဲ့နှီးစက်ပါစိတ်သဘောထားရင်နှီးစက်ပါနှလုံးသားရင်နှီးစက်ပါပေါ့ဒီလိုမှမဟုတ်ရင်တော့ကိုယ်နှမ်းလေးမှာတာပေါင်းညာစားညညာဖြန်းပြီးတော့လိန်ညာမဲ့ပုံကိုယ်ကြီးကောက်ကျစ်တဲ့ပုံကိုယ်ကြီးဒီလိုပုံကိုယ်ကြီးနဲ့ရောထွေးနေတဲ့ဒါကြောင့်ဒါလေးကိုတော့သိဖို့လိုအပ်ပါတယ်ဘုန်းကြီးတို့ကောင်းပြီဂုံဆိုတာဘာလဲဂုံရှိတယ်ဆိုတာဘာကိုပြောတာလဲအပြစ်ဆိုတာဘာလဲဂုံမဲ့တဲ့လုံရဲဆိုတာဘာကိုပြောတာလဲဒါလေးသိဖို့လိုအပ်တာတယ်အဲ့တော့ဘုန်းကြီးတို့အလင်္ကာကျမ်းမှာရှိတယ်ပေါ့ပထမကြီးတန်းရောက်လို့ရှိရင်ဘုန်းကြီးတို့တန်ခါးတွေသင်ရတဲ့အလင်္ကာကျမ်းဆိုတာစာပေတစ်ခုကိုကြည့်လို့ရှိရင်ဘာပြစ်ဒေါသသင်တယ်ဒါမျိုးလေးတွေပေါ့ဘာဂုံမြောက်တယ်ဒါမျိုးလေးတွေဖွဲ့ရှားရတာ အဲ့တော့ဘယ်ချိန်မှာဂုံမြောက်တယ်ဆိုရင်အပြစ်ကင်းတဲ့ချိန်မှာဂုံမြောက်တာပဲအဲ့တော့ရွှေတောင်ဝန်ဆရာတော်ကြီးကလည်းပဲဒီသဘောလေးတွေကိုပြောတာအပြစ်ကင်းလို့ရှိရင်တဲ့ဂုံဆိုတာအလိုလိုရှိသွားတာပါပဲဒါလေးကမှတ်သားစရာကောင်းတယ်အဲ့တော့ဘုန်းကြီးတို့ဒါလေးကိုပြန်ဆုံးမယ်ဂုံရှိတယ်ဆိုတာဘာကိုပြောတာလဲအပြစ်ကင်းတာကိုဂုံရှိတယ်လို့ပြောရတာနောက်တစ်ခါတစ်ချက်ထပ်မေးမယ်အပြစ်ဆိုတာဘာလဲအပြစ်ဆိုတာအကုသိုလ်ကိလေသာတရားတဲ့အဲ့တော့လုပ်ငန်းတစ်ခုမှာအကုသိုလ်တရားတွေကိလေသာတရားတွေရှိနေရင်အပြစ်ရှိတာအပြစ်ရှိရင်ဂုံသိက္ခာမဲတာပဲနောက်တစ်ခါကြောင်းပြန်ပြန်လိုက်အကုသိုလ်ကိလေသာအပြစ်တွေကင်းနေတယ်ဒါဆိုရင်အပြစ်ကင်းတာအပြစ်ကင်းလို့ရှိရင်ဂုံသိက္ခာဆိုတာရှိတာပဲအဲ့တော့ဂုံရှိကျင်ပါတယ်ဆိုရင်ဘာလုပ်မလဲအပြစ်ကင်းအောင်လေဘာအပြစ်ကင်းအောင်လေရမလဲကိလေသာအကုသိုလ်အပြစ်ကင်းအောင်နေတဲ့နောက်တစ်ခါဘုန်းကြီးတို့ဂုံရှိကျင်ရင်အပြစ်ကင်းအောင်နေရတယ်လို့အပြစ်တွေများလာပါလေဆိုလို့ရှိရင်လည်းပုံကိုတရားဟောဂုံသိက္ခာမဲ့တဲ့ဘဝရောက်သွားတတ်ပါလေဒါလေးတွေကလိုအပ်တယ်အဲ့တော့အပြစ်ဆိုတာဘာလဲဆိုတော့စောစောပြောသလိုပေါ့လောဘတဘောတရားမတရားလိုချင်တာမျှတာမှုမရှိဒါတွေဟာအပြစ်တဘောတရားတွေနောက်ပြီးတော့တရားတစ်ဖြင့်ရတဲ့ပစ္စည်းမဟုတ်ဘဲနဲ့မတရားသာရောတရားသာရောအကုန်လိုချင်တာဒါလောဘအပြစ်တွေဒီလိုလောဘအပြစ်ရှိပါတယ်ဆိုရင်ဘယ်လိုပုဂ္ဂိုလ်မျိုးကြီးပဲဖြစ်ဖြစ်ဘယ်လိုအဆင်းမြင့်တဲ့လုပ်တွေလုပ်နေပါတယ်ပဲပျော်ပျော်ဒီပုဂ္ဂိုလ်ကဂုံသိက္ခာမဲ့တဲ့ပုဂ္ဂိုလ်ပဲအဲ့တော့လောဘကင်းအောင်နေတယ်မျှတအောင်လုပ်တယ်ဇီဝရေးရှာတဲ့လောဘလေးတွေကတော့ရှိမှာပေါ့မတရားတဲ့လောဘမတရားလိုချင်တဲ့လောဘဒီလိုလောဘတွေကင်းအောင်နေတယ်ဆိုရင်ဘယ်လောက်ပဲနေကြတဲ့ပုဂ္ဂိုလ်ဖြစ်ဖြစ်ဘယ်လိုလုပ်ငန်းမျိုးကိုလုပ်ပြီးဖြစ်စီဒီပုဂ္ဂိုလ်ဟာအပြစ်ကင်းတဲ့ပုဂ္ဂိုလ်ဂုံသိက္ခာရှိတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ရပါတယ်။ဒါကြောင့်မို့ဂုံရှိခြင်းအပြစ်ကင်းအောင်လေအပြစ်ဆိုတာလောဘဒေါသစတဲ့အကုသိုလ်တရား။အဲ့တော့ဘာလုပ်ငန်းကိုပဲလုပ်လို့အကုသိုလ်ကိလေသာတွေကင်းနေပါတယ်ဆိုရင်ဂုံရှိတဲ့ပုဂ္ဂိုလ်လို့သူတော်ကောင်းတွေကခေါ်ကြပါတယ်။အဲ့တော့ဘာလုပ်ငန်းကိုပဲလုပ်လို့လောဘဒေါသတွေနဲ့အာဃာတတွေနဲ့အိတ်တမစ္စရိယာတွေနဲ့ကိုယ်ရဲ့တိုင်းဝမ်းမညာနိုင်မှုဒီလိုပုဂ္ဂိုလ်မျိုးအဲ့တော့ဘူးမကြုံနိုင်ပါဘူးဇီဝတော့တော့ငှက်တိုင်းလာတာဘာလို့မှလဲကိုယ်တည်းသားလို့ရှိရင်ဝမ်းမသာနိုင်ဘူးမနာလိုတဲ့သဘောတွေရှိတယ်ကိုယ်ရှာဖွေလာတဲ့ပစ္စည်းကိုသာသနာအတွက်ဘာသာအတွက်ဆင်းရဲတဲ့ပုဂ္ဂိုလ်တွေအတွက်မမြတာနိုင်ဘူးငါတော့ဘူးငါချမ်းသာဘူးငါရှာထားတာငါအတွက်ပဲဒီလိုစိတ်ဓာတ်တွေရှိနေပါတယ်ဆိုလို့ရှိရင်ဘုန်းကြီးတို့ဒီလိုကိလေသာအကျဉ်းသားတွေရှိနေတယ်ဆိုရင်ဒီပုဂ္ဂိုလ်ဟာဘာလုပ်ငန်းမျိုးကိုပဲလုပ်လို့ကုံအပြစ်တွေများနေတဲ့အတွက်ဂုံသိက္ခာမဲ့တဲ့ပုဂ္ဂိုလ်တို့ဒီလိုခေါ်ရပါတယ်တာလေးတွေကဘုန်းကြီးတို့စဉ်းစားကြည့်အောင်တဲ့အချက်ကလေးတွေပေါ့ဘုန်းကြီးဒါလေးတွေကိုနည်းနည်းရှင်းအောင်နည်းနည်းလေးဥပမာလေးတွေနဲ့ပြောကြည့်ကြစို့ဥပမာလေးတွေနဲ့ပြောကြည့်တော့အမျိုးသားတစ်ယောက်မျိုးသမီးတစ်ယောက်ကရွှေငွေတွေစိတ်ရတနာတွေရောင်းတဲ့ရတနာဆိုင်ကြီးဖွင့်ထားတယ်နောက်မျိုးသမီးတယောက်မျိုးသားတယောက်ကတော့မထင်ရှားတဲ့ဘုန်းကြီးတို့အယက်ဒေတာတစ်ခုမှာတော်ကြတဲ့အယက်ဒေတာတစ်ခုမှာဘာလုပ်လဲဆိုတော့ချင်းရသာရွက်ွက်တစ်ခုမှာဟင်းဒီဟင်းရွက်၊ကစွန်းရွက်၊ချင်းမောင်းရွက်စတဲ့ဟင်းဒီဟင်းရွက်လေးတွေရောင်းနေ။သာမင်ကကြည့်လို့ရှိရင်တော့ယန္နာကုံတေကြီးဟာတိတ်ကုံရှိတာပဲ။ဟင်းဒီဟင်းရွက်ရောင်းတဲ့ပုဂ္ဂိုလ်ကတော့ဂုံမြင်လိုက်တာဒါကသာမင်ကပုထုရှင်ကြီးရဲ့အမြင်လို့ပြောရပါတယ်။အဲ့တော့တကယ်စစ်မှန်တယ်လားမစစ်မှန်ဘူးလားဒါကိုကပညာရှိဖို့လိုအပ်တာလေအဲ့တော့စစ်ကြည့်လိုက်အဲ့တော့ယန္နာကုံတွေတယောက်ဟာရွှေငွေတွေတော့ရောင်းနေပါရဲ့တို့တော့မတန်တဲ့ပစ္စည်းအကြီးသေးမကောင်းတဲ့ပစ္စည်းဒီပစ္စည်းတွေကိုဈေးများများနဲ့ထုတ်နိုင်ဖို့အတွက်ချိုချိုသားသားပြောတယ်ဈေးဝယ်တဲ့ပုဂ္ဂိုလ်တွေကိုမယုံမသားနဲ့လိန်ညာလက်ပတ်ပြောတယ်ဘာဖြစ်လို့လဲကိုယ်မကြီးသွေးမကောင်းတဲ့ပစ္စည်းတွေမြန်မြန်ထွက်ဖို့ကိုယ်အတွက်အမြဲများများရဖို့ကိုယ်အတွက်ပစ္စည်းတွေပိုးပြီးတော့တန်ဖိုးရှိတဲ့ငွေတွေများများရဖို့ကိုယ်ချမ်းသာဖို့ကိုယ်ချင်းပြေဖို့ဒီလိုစိတ်တဲ့ဘုန်းကြီးတို့ယန္နာပစ္စည်းကိုမယုံမသားတဲ့စိတ်နဲ့စကလုံးလေးတွေကတော့ချူတာလိုက်တာပျော်လိုက်တာအကြောင်းကျိုးလေးတွေနဲ့စီလီယံပျော်တတ်လိုက်တာရောင်းတဲ့ပစ္စည်းကလည်းပဲယန္နာပစ္စည်းတာမညာပုဂ္ဂိုလ်တွေကဂုံသိက္ခာရှိတယ်ထင်နေပေသူရဲ့နှလုံးသားထဲမှာယူသားမှုကင်းတယ်လောဘတွေကြီးနေတယ်လိင်ငင်ပတ်ခြင်းတဲ့စိတ်တွေရှိနေတယ်ရစ်ပတ်တဲ့စိတ်တွေရှိနေတယ်ကိုချမ်းသာဖို့ဆိုတဲ့အတ္တတွေကြီးနေတယ်ဒါဆိုရင်ဘုန်းကြီးတို့စာပေလို့သူတော်ကောင်းကြီးရဲ့အမြင်လို့ကြတော့ ဒီပုဂ္ဂိုလ်ဟာယတနာရှင်ငွေတွေရောင်းနေပြီမဲ့ဂုံတိတ်ခမဲ့တဲ့ပုဂ္ဂိုလ်လို့သတ်မှတ်ပါတယ်။ဘာဖြစ်လို့လဲနှလုံးသားထဲမှာအကုသိုလ်ညစ်ကြေးတွေတိတ်ပြီးတော့များလွန်သွားလို့ဒါကသူတော်ကောင်းတွေရဲ့အမြင်။ရိုးရိုးသားမညာကုသရှင်အမြင်ကတော့စောစောပြောတယ်လို့ယတနာပုံတွေတွေဖြစ်နေတဲ့အတွက်ဂုံတိတ်ခရှိလိုက်တာဂုံတိရှိလူကြီးမင်းဂုံတိရှိတဲ့မျိုးသမီးဒါမျိုးတွေမြင်ပါပဲ။ဒါပေမဲ့သူတော်ကောင်းတွေရဲ့အမြင်ကတော့သူနှလုံးသားမှာမယုတ်သားတဲ့စိတ်လောဘဒေါသစတဲ့အကုသိုလ်ညစ်ကြေးတွေများနေတဲ့အတွက်ဂုံတိတ်ခမဲ့တဲ့ပုဂ္ဂိုလ်ဂုံတိတ်ခမဲ့တဲ့လူရဲ့သူဒီလိုလေးဘုန်းကြီးတို့ဆုံးဖြတ်လို့ရပါတယ်သုံးသပ်လို့ရပါတယ်နောက်တစ်ခါဘုန်းကြီးတို့ဟင်းပြီးဟင်းရွက်ကစွန်းရွက်ရှင်မောင်ရွက်ရောင်းတဲ့ဘုန်းကြီးတို့ပြန်ကြသေးတယ်လေတူသူ့ကိုတာမညာပုဒ်သူရှင်တွေကဂုံတိတ်ခငယ်လိုက်တာလို့ဒီလိုပဲပြောမှာပဲအဲ့တော့ဘုန်းကြီးတို့တဘာဝကြကြစဉ်းစားကြည့်ဒီမျိုးသားမျိုးသမီးကြီးရတကယ်လို့များဟင်းဒီဟင်းရွက်တော့ရောင်းပါရဲ့သူ့ရဲ့စိတ်ထဲမှာဇီဝဲတဲ့ပုံကိုယ်ကြီးကျန်မာရေးနဲ့ညီညွတ်အောင်ငါအကောင်းဆုံးတန်ရှင်းလက်ဆောက်အောင်ဘယ်လိုလုပ်ပေးရမလဲဒီပစ္စည်းလေးတွေကိုသူတို့ရောင်းတဲ့အခါမှာပို့ပြီးတော့တန်ရှင်းအောင်ပို့ပြီးတော့လက်ဆောက်အောင်ဝယ်တဲ့ပုံကိုယ်ကြီးကျန်မာရေးနဲ့အရှင်းပြအောင်ငါဘယ်လိုများလောက်ကန်ပေးရမလဲမေတ္တာတရားလေးနဲ့ရောင်းတယ်ဆိုရင်ဘုန်းကြီးတို့သူ့နှလုံးသားထဲမှာဟင်းဒီဟင်းရွက်ရောင်းတာဝယ်တဲ့ပုံကိုယ်ကြီးအရှင်းပြဖို့ကျမကြီးကောင်းဖို့သူတို့မိသားစုငွေပေးရတဲ့ငွေနဲ့ထိုက်တန်အောင်သူတို့အတွက်အကျိုးများပါစေဒီလိုစိတ်ချနာလေးတွေနဲ့ရောင်းပြီဆိုရင်ချိုချိုသားသားမပြောလည်းပဲသူနှလုံးသားထဲမှာမေတ္တာတရားကောင်းကျိုးလိုလာတဲ့စိတ်ချက်ကျေးဇူးတင်တဲ့သဘောတရားလေးတွေနဲ့ရောင်းနေတဲ့အတွက်အဲ့ဒီဟင်းသေးဟင်းရွက်ရောင်းတဲ့မျိုးသားမျိုးသမီးရာလည်းပဲဂုံရှိတဲ့ပုဂ္ဂိုလ်ဂုံရှိတဲ့လူရဲ့လူဘုန်းကြီးတို့ဒီလိုပဲသုံးသပ်လို့ရပါတယ်ဒါကြောင့်ဘုန်းကြီးတို့လုပ်ငန်းကိုကြည့်ပြီးတော့ဂုံရှိတယ်ဂုံသိက္ခာမဲ့တယ်ဒီလိုသုံးသပ်လို့မရပါဘူးဒီလုပ်ငန်းကိုဘယ်လိုစိတ်ထားနဲ့လုပ်နေတယ်လဲဒါအရေးကြီးဆုံးချက်ပါပဲဒါသူတော်ကောင်းကြီးရဲ့စိတ်တဲ့အရေးကြီးတယ်ဒါကြောင့်တောင်ကျိုးဆရာတော်ကြီးကလည်းစိတ်ကောင်းရှိဖို့ကပထမလို့ဒီလိုမိန့်ကြားခဲ့တာပါဒါလေးတွေကိုဘုန်းကြီးကဖွဲ့ခြားသိစေခြင်းတယ်အဲ့တော့ဒီလိုဖွဲ့ခြားပြီးတော့သိလို့ရှိရင်ဘာဖြစ်မလဲဆိုတော့မိမိတို့ဂုံရှိတာဂုံမဲ့တာဒါလေးတွေရွေးတက်သွားရင်စိတ်ထားလေးတွေဖြူစင်လာတော့သူတော်ကောင်းတွေနေတဲ့စိတ်တခြင်းနှီးဆက်သွားတယ်။ရိုးသားထက်မြက်တဲ့ပညာရှင်သူတော်ကောင်းတွေလည်းဒီလိုပုံကူမျိုးတွေနဲ့ပဲဆက်ဆံကြရတယ်။ဒါမျိုးလေးတွေကသဘောပေါက်ဖို့ကောင်းနေပေါ့လူတိုင်းလူတိုင်းအတွေးအမြင်မှန်ဖို့လိုအပ်တယ်။ဒါဆိုလို့ရှိရင်ဘုရားလူလောကကြီးကတိတ်ပြီးတော့ငြိမ်းချမ်းသွားပါမဘုံနိဗ္ဗာန်မရနိုင်အောင်တန်ត្រာတဲ့ခြင်းလေးဒီတက်ခံလေးတွေပါရင်တိတ်ပြီးတော့ငြိမ်းချမ်းပါတယ်ဒါလေးတွေကအရေးကြီးတယ်ပေါ့တကယ်လို့ဘုန်းကြီးတို့ယန္တနာကုံတရားလည်းပဲစိတ်ထားကောင်းကောင်းနဲ့ရောင်းမယ်ဒါဆိုရင်တော့ဂုံရှိတယ်ဆိုတာပြောစရာကိုမလိုတော့တကယ်လို့ဟင်းဒီရင်ရတရားလည်းပဲမြစ်ပတ်တဲ့စိတ်ထားနဲ့ရောင်းမယ်ဒါဆိုရင်ဂုံငယ်တယ်ဂုံမဲ့တယ်ပြောစရာမလိုပါဘူးစိတ်ထားဟာအဓိကလို့ဘုန်းကြီးကဒါလေးကိုပြောချင်တာအဲ့တော့ဂုံရှိတယ်ဆိုတာအပြစ်ကင်းတာကိုပြောတာအပြစ်ဆိုတာဘာလဲလောဘဒေါသစတဲ့အကုသိုလ်တရားဒါဆိုရင်ဘုန်းကြီးတို့ဂုံရှိတယ်ဂုံငယ်တယ်ဂုံမဲ့တယ်ဆိုတာတွေဟာနားလည်သွားပါတယ်နောက်ဥပမာတစ်ခုဘုန်းကြီးတို့ပြောကြအောင်ဆိုနောက်ဥပမာတစ်ခုကဘာလဲဆိုတော့ဆရာဝန်လုပ်တဲ့ပုဂ္ဂိုလ်တစ်ယောက် ਨੇ တနေ့လုံးမှာတနေ့စားရတဲ့ဝန်ထမ်းဘဝဒါလေးတွေကိုနှိုင်းရှင်ကြည့်ပေါ့ဒီလိုနှိုင်းရှင်ကြည့်လို့ရှိရင်လည်းဒီနည်းပဲဖြည့်ထွက်တာပဲနောက်တစ်ခါတိုင်းပြည်အုပ်ချုပ်နေတဲ့သမတဝန်ကြီးချုပ်တင်းနဲ့ဘုန်းကြီးတို့ဆိုင်တဆိုင်မှာဥပမာအဖြစ်အချုပ်ဆိုင်စသည်ဖြင့်ဒီဆိုင်မှာစီမံနေတဲ့အမျိုးသားတယောက်အမျိုးသမီးတယောက်နိုင်ငံတော်အုပ်ချုပ်နေတဲ့ပုဂ္ဂိုလ်နဲ့ဆက်ချုပ်ဆိုင်လေးတစ်ခုမှာအုပ်ချုပ်နေတဲ့ပုဂ္ဂိုလ်တယောက်အများအမြင်ကတော့ဆရာဝန်ကြီးရဲ့ဂုံသိက္ခာကြီးတာပဲနိုင်ငံတော်အုပ်ချုပ်နေတဲ့ယာတုမြင့်တဲ့ပုဂ္ဂိုလ်တွေကတိတ်ပြီးတော့ဂုံသိက္ခာမြင့်တာပဲဒီလိုထင်ကြမှာဒါကသမညာပုထုဇဉ်တွေရဲ့အမြင်တနေ့လုံးမှာတနေ့စားရတဲ့ဝန်ထမ်းဘဝအချုပ်ဆိုင်လေးမှာစီမံရတဲ့ဘဝဒါတွေကဂုံတိတ်ခမြင်တယ်ဒီလိုပဲထင်ပါဒါပေမဲ့လို့ဘုန်းကြီးတို့သူတော်ကောင်းတွေရဲ့နေပေရာစိတ်ထားရေးကြည့်တယ်တဲ့အပြစ်ကင်းသလားမကင်းဘူးလားဒါကိုကြည့်ရတယ်နိုင်ငံတော်အုပ်ချုပ်တယ်ကိုရာထူးအာဏာမြဲဖို့ကိုရာထူးအာဏာမြဲတဲ့အခိုင်မှာကိုအတွက်ကိုဆွေမျိုးအတွက်ကိုချမ်းသာဖို့အတွက်ဒါမျိုးတွေပဲကြိုးစားတယ်ပြည်သူပြည်သားတွေဒါမျိုးထည့်မဲ့အတွက်ငါ့ကိုအာနာအနေနဲ့ပြည်သူပြည်သားတွေအနေနဲ့ငါအာနာရတဲ့အခိုင်မှာပြည်သူပြည်သားတွေအတွက်ကောင်းအောင်ငါဘယ်လိုကြိုးစားမလဲဒီလိုစိတ်မရှိဘူး။ကြောင်ဖြစ်တယ်။ကြောင်ဖြစ်တော်လည်းပဲ ငါပညာသင်ကြားတဲ့ဇေဒီကအများကြီးကုန်တယ်အဲ့တော့ငွေမရရင်လုံမပေးနိုင်ဘူးအဲ့တော့ငွေမရရင်လုံမပေးဘူးချင်းရဲ့ချမ်းသာတာကြီးတယ်ကို့အတွက်သိပ်ပြီးတော့အမျက်ဆုံးမရရင်ဘာမှမလုပ်ဘူးအဲ့တော့ဒီလိုဆရာဝန်မျိုးဒီလိုနိုင်ငံအုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကလည်းပဲအများအမြင်ယာရုအနာကြီးတဲ့အတွက်ဂုံတိတ်ခါရှိတယ်လို့သတ်မှတ်နိုင်ပေမဲ့နှလုံးသားထဲမှာလောဘဒေါသစတဲ့အကုသိုလ်ကိလေသာအငြိကြီးအတ္တဒိဋ္ဌိစားတဲ့ဒီကိရိတာညကြီးကြီးကြီးမားနေတဲ့အတွက်သူတို့ကောင်းနေမြင်ရတော့ဂုံတိတ်ခမဲ့တဲ့လောရဲ့ဂုံတိတ်ခမဲ့သူလို့ဒီလိုခေါ်ရပါတယ်ဘုန်းကြီးတို့ဒီလိုတစ်နေ့လုံးမှတစ်နေ့စားရတဲ့ဝန်ထမ်းဘဝအချုပ်ဆိုင်လေးမှာဦးစီးနေရတဲ့ဝန်ထမ်းဘဝလုပ်ငန်းရှင်ဘဝဒါမျိုးလေးတွေကြီးလို့ရှိရင်အများမြင်ဂုံတိတ်ခမဲ့တယ်ထင်ပေမဲ့အချုပ်ဆိုင်ရှင်ရလည်းပဲဩသူတို့ဒီဝဇာလေးတွေဝတ်ပြီးတော့အရှင်ပြေရပါစေပုထုရှင်ဆိုတာလှကျင်တာပဲအဲ့တော့သူတို့ငွေကြေးပေးရတာနဲ့ထိုက်တက်အောင်တက်နိုင်တယ်များအကောင်းဆုံးဖြစ်အောင်ငါတို့ဘယ်လိုလုပ်ပေးရမလဲဘယ်လိုစီမံကြပါဘယ်လိုလုပ်ပေးရပါဝန်ထမ်းလေးရတယ်ပဲတနေ့လုံးမှတနေ့စားရတဲ့ဝန်ထမ်းလေးရတယ်ပဲဩအလုံးရှင်ကငါ့ဝယ်လုတ်ခန့်လို့ငါမှပြေလေနေတာတက်နိုင်ဆုံးအကောင်းဆုံးဖြစ်အောင်ငါဘယ်လိုလုပ်ပေးရမလဲကိုပစ္စည်းလိုသဘောထားပြီးတော့အလေးလွင်မရှိအောင်လုပ်ပေးတယ်မေတ္တာတရားကိုယဉ်ဒီထည့်တယ်ဒါဆိုရင်ဘုန်းကြီးတို့ဒီလိုအချုပ်ဆိုင်စီမံတဲ့ပုဂ္ဂိုလ်နဲ့တနေ့လုံးမှတနေ့စားတဲ့ဝန်ထမ်းလေးရတယ်နှလုံးသားထဲမှာလောဘဒေါသစတဲ့ညစ်ပတ်တဲ့စိတ်တွေအတ္တဒိဋ္ဌိကိုချမ်းသာဖို့ကိုစင်ပြေဖို့ဆိုတဲ့အတ္တဒိဋ္ဌိတွေနှေးပါပြီးတော့မေတ္တာတရားလေးတွေနှလုံးသားထဲမှာကိန်းအောင်နေတဲ့အတွက်သူတော်ကောင်းတွေအမြင်ရတော့ဂုံရှိတဲ့ပုဂ္ဂိုလ်ကြီးဂုံရှိတဲ့လောရလို့ဒီလိုပဲဘုန်းကြီးတို့ပြောလို့ရပါတယ်ဒါကြောင့်ဘုန်းကြီးတို့ဂုံရှိတယ်ကုန်တိတ်ခမဲ့တယ်ဆိုတာလုပ်ငန်းကိုကြည့်ပြီးတော့သုံးသက်လို့မရပါဘူးဒီလုပ်ငန်းကိုဘလို့စိတ်တယ်ဘလို့ရည်ရွယ်ချက်နဲ့လုပ်နေတယ်လေသူနှလုံးသားထဲမှာလောဘဒေါသအပြစ်တွေဘလောက်ကင်းတယ်လေမေတ္တာတရားတွေစေနာတရားတွေဘလောက်ထိပါတယ်လဲဒါလေးတွေကိုကြည့်ပြီးတော့ဘုန်းကြီးတို့ဂုံရှိတယ်ဂုံမဲ့တယ်ဆိုတာသုံးသက်လို့ရပါတယ်ဒါလေးတွေကိုဘုန်းကြီးကသိကြည့်တယ်ဒါကြောင့်မြတ်စွာဘုရားကယဟန်ကိုမိန့်တာယဟန်တဲ့ရှင်းပညာရှင်သူတော်ကောင်းတွေကတိရစ္ဆာန်ဘဝရောက်နေတာတောင်မှဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့ပုဂ္ဂိုလ်တွေနဲ့အတူတရကလေးတောင်မနေကြပါဘူး။သင်ဟာဘာဖြစ်လို့ကိုယ့်ရဲ့ဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့အရက်မှာနေရတာလဲ။မြတ်စွာဘုရားကဒီလိုအရက်တွေတာမျိုးမှာမနေခြင်းတဲ့သဘောနဲ့အာနာပါနာတောင်မနေခြင်းတဲ့သဘောနဲ့မြတ်စွာဘုရားမိန့်ကြားခဲ့ပါတယ်။အဲ့တော့မိမိတို့ကဒီလိုဂုံနဲ့ပြစ်ကိုခွဲခြားသိပြီဆိုရင်ဘုန်းကြီးတို့ကုသိုလ်လုပ်တယ်ဘလို့စိတ်ထားနဲ့လုပ်တာအကုသိုလ်ကင်းတယ်ဂုံရှိတယ်ဘလို့စိတ်ထားနဲ့လုပ်တာအကုသိုလ်မကင်းဘူးဂုံတိတ်ခမဲ့တယ်ဒါမျိုးလေးတွေပြီးသွားတာပေါ့ဘုန်းကြီးတို့ဒီဖျားပွဲကြီးတွေလုပ်တယ်တခါတည်းရင်စဉ်းစားချင်နေဖို့ကောင်းတယ်ဒါလေးတွေကဘုန်းကြီးတို့ဂုံနဲ့ပြစ်ကိုခွဲခြားသိပြီဆိုရင်နားလည်သွားတယ်ငါတို့ဘယ်လန်းစင်လိုက်မလဲတချို့ဒီရဲ့ဒေတာတွေမှာကိုယ့်ရဲ့စက်တီဆောင်ဖျားတွေပါတယ်ဇီရီတော်တွေစီကောင်းလို့ဆိုပြီးတော့ပွဲသဘင်ကြီးဒီအလူအရဲ့အပြန်ဆိုင်ချက်အလောင်းစားတွေမစီမဆုလို့ရံပုံဝင်နေရအောင်လို့ဂျင်ဝိုင်းတွေဘာဝိုင်းတွေညာဝိုင်းတွေချက်အလောင်းစားတွေချက်ပျော်ပွဲရှင်ပွဲတွေချက်ကြီးရွယ်ချက်မေးကြည့်တော့ဘာလဲဆိုတော့လူမစီမဆုလို့ရံပုံဝင်များများမရမှဆုလို့ဒါမျိုးဆိုရင်ဘုရားတို့ဂုံနဲ့ပြစ်ကိုဖွဲ့ခြားသိသွားရင်ဘယ်လိုလဲဆိုတော့ဒီလိုစိတ်တတ်တဲ့ဗုဒ္ဓဘုရားကြီးကပွဲတော်ကျင်းပတာဂုံကြီးတယ်လို့ထင်ရပြီပဲလို့တကယ်တော့ဂုံတိတ်ခမကြီးပါလားဂုံမဲလိုက်တာဘာဖြစ်လို့လဲရည်ရွယ်ချက်ကဖျားကြည်ညိုလို့မဟုတ်ဘူးကျန်ပုံမင်းများများရခြင်းလို့လူစီအောင်လို့လူတွေများများလာအောင်လို့လောဘဒေါသတွေဖြစ်လိုက်တာအဲ့တော့ဒီလုံးရဲ့ဒီလိုဗုဒ္ဓကုသဏီယဘွဲကျင်းပါပြီဆိုရင်နှလုံးသားထဲမှာအကုသိုလ်အဖြစ်တွေတိတ်ပြီးတော့များတဲ့အတွက်ဒီလုံးရဲ့ဟာဂုံရှိသောလုံးရဲ့လားဂုံမဲသောလုံးရဲ့လားဒါလေးတွေကဘုန်းကြီးတို့ဂုံနဲ့ပြစ်ကိုခွဲခြားသိပြီဆိုရင်ဒါလေးတွေကနားလည်သွားပါတယ်တိတ်ပြီးတော့အရေးကြီးတဲ့အချက်ကလေးတွေပါအဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘုဇဏီယဘွဲတော်လုပ်တယ်တန်ခါတော်ရှင်မြတ်တွေကိုပြင်ပြီးတော့ဆွန်လောင်းတယ်မြတ်စွာဘုရားကိုလည်းပဲမြတ်စွာဘုရားသဘောကြတော်မူတဲ့ဤနဲ့ငြင်းငြင်းချမ်းချမ်းပူဇော်ကြတယ်လူငယ်လေးတွေကလည်းပဲဝတ်ပြုပြီးတော့ဆူတောင်းပူဇော်ကြတယ်လူကြီးတွေကလည်းပဲညာအခါမှာတရား15မိနစ်ထိုင်ပြီးတော့ပူဇော်ကြတယ်ဒီလိုငြင်းငြင်းချမ်းချမ်းနဲ့ကုသိုလ်ရေးကိုပဲရောက်ချလုပ်သွားတယ်ဘုရားရှင်ရဲ့ကိုပူဇော်ခြင်းနဲ့ဆိုရင်ဘုရားရှင်ဘယ်လိုဖြစ်စေခြင်းလဲဘုရားရှင်ရဲ့ဆန္ဒအတိုင်းလိုက်နာကျင့်သုံးပြီဆိုရင်အများအမြင်ကတော့၆ကက်ကက်နဲ့ဂုံငင်လိုက်တာလို့ထင်ပေမဲ့နှလုံးသားထဲမှာအကုသိုလ်တရားတွေကင်းပြီးတော့ ဘုရားရှင်ကိုစိတ်မှန်နဲ့စိတ်ထားနဲ့ပူဇော်ခြင်းနဲ့ကုသိုလ်စေနာတွေမေတ္တာတရားတွေနှလုံးသားထဲမှာဖြစ်တယ်။သာသနာတော်မငြင်းနွမ်းစေခြင်းနဲ့ကုသိုလ်တရားတွေဖြစ်တဲ့အတွက်အဲ့ဒီလိုပွဲမျိုးမှာဂုံသိက္ခာမြင့်တဲ့ပူဇော်ပွဲလို့ဒီလိုခေါ်လို့ရတယ်။ဒါလေးတွေသိသွားလို့ရှိရင်ပညာရှင်သူတော်ကောင်းတွေနဲ့နှီးဆက်သွားတယ်။ယောသထက်မြတ်တဲ့ပညာရှင်သူတော်ကောင်းတွေကဒီလိုဂုံနဲ့ပြစ်ကိုဖွဲ့ခြားသိတဲ့ပုဂ္ဂိုလ်တွေနဲ့လူချင်းမတီးပေမဲ့စိတ်ထားရင်နှလုံးသားရင်နှီးဆက်ပါတယ်တဲ့။နောက်ဆုံးဘုရားရှင်ကခြေချုပ်ပြီဆိုရင်ဒီလိုပုံကိုယ်တွေကိုဦးစားပေးပြီးတော့တရားဟောပြီးခြေချုပ်ပါတယ်။ဒါပါလဲဆိုတော့ဂုံနဲ့ပြစ်ကိုခွဲခြားပြီးတော့သိရတဲ့အကျိုးတဲ့ဒါလေးကြီးကတိတ်ပြီးတော့လိုအပ်တယ်။ဘုန်းကြီးတို့မြန်မာနိုင်ငံအတွက်လည်းလိုအပ်တယ်ပေါ့။ဒါနဲ့ဆက်ပြီးတော့ဘုန်းကြီးနည်းနည်းလေးပြောမယ်။ဘုန်းကြီးတစောင်းမုံလာတော်ကမော်လမြိုင်မြို့ရွှေကျင်ဏိကာယစာမေးပွဲ106ကျိန်ညောင်းလာမသိဘူး။အဲ့မှာတရားပွဲတစ်ခုသွားတော့ကံဘောဇာတိပိတကကြောင်းတိုက်မှာမနက်ခင်းအာယုံဆုံးဖုံပေးတယ်ပေါ့ဖုံပေးနေတဲ့အချိန်မှာဆုံးဖို့လာတဲ့တက္ကသိုလ်ပထမနှစ်ကျောင်းသားလေးတယောက်ကမေခွန်းတစ်ခုမေးခဲ့တာပါလဲဆိုတော့ရှင်ဗျာတဲ့မေခွန်းတစ်ခုမေးပါရစေမေးပါဆိုတော့ဒီတန်ခါးရည်အတွက်ဥချထားတဲ့ဖျားဆုံးတော်တင်ဖို့အတွက်ဥချထားတဲ့စားစရာတောက်စရာတွေကိုစားသုံးလို့ရှိရင်အပြစ်ရှိတယ်ငရေကြီးတယ်ဆိုတာဟုတ်ပါသလားတဲ့ဘုန်းကြီးကလည်းမှန်ကန်တဲ့အကြောင်းကိုယ်အင်မတန်လေးကလူပြရမယ်ဖရာတရားတန်သာဒီလိုရည်မှန်းပြီးတော့ထားတဲ့ပစ္စည်းဝတ္ထုကိုယူသုံးဆောင်တာစားသုံးတာအခါတော်ဖြစ်တဲ့အကြောင်းဒါတွေဟာမယုံမသိစိတ်တွေပါသွားနိုင်တဲ့အကြောင်းမသိလို့ရှင်မောဟတွေပါသွားနိုင်တဲ့အကြောင်းဒါလေးတွေပြောပြပြီးတော့အပြစ်ရှိတယ်ဟုတ်တယ်ဒါမျိုးလေးပြောပြလိုက်တယ်လောဘဒေါသစတဲ့အပြစ်တွေများသွားတယ်ငရေကြီးတက်တယ်ဒါမျိုးသူနားလည်အောင်ပြောလိုက်တော့ तू ကဒီမေခွန်းကိုမေးချင်တာမဟုတ်နောက်ထပ်မေခွန်းတစ်ခုဆက်လာဒီလိုဆိုရင်တဲ့ခုသူတို့ရဲရွာမှာကထိန်ခင်းရတယ်ကထိန်ခင်းတော့ဖျားဆုံးတော့တင်မှုတန်ခါကတ်ဖို့ဆိုပြီးတော့လူကြီးတွေချက်ပြုတ်ကြပါတယ်တဲ့အဲ့တော့ချက်ပြုတ်တဲ့လူကြီးတွေကတန်ခါတွေမကတ်ခင်မှာသူတို့မီးကျဲမီးတယ်ပြောပြီးတော့စားကြပါတယ်စားတာတွေတွေ့ရပါတယ်အဲ့ဒါကိုငရေမကြည့်ဘူးလားတဲ့ဘုန်းကြီးကမေးတယ်အဲ့တော့ဘုန်းကြီးကဒါလေးကိုပြန်ပြီးတော့ပြောရတာပေါ့အဲ့လိုဆိုရင်လူဘုန်းကြီးကတခုပြောမယ်သူအဲ့တော့နောက်ဘဝမှာအကျိုးပေးပြီဆိုလို့ရှိရင်အပြုအမူတွေကအကျိုးပေးတာလားစိတ်စေတနာကကံဖြစ်ပြီးတော့ကံကအကျိုးပေးတာလားလို့ဘုန်းကြီးကမေးလိုက်တော့သူကစိတ်စေတနာကံတရားကအကျိုးပေးတာပါတဲ့ပစ္စည်းဝတ္ထုယုံလုံရက်တွေအကျိုးပေးတာမဟုတ်ပါဘူးဒါမျိုးပြန်ပြောတယ်ပေါ့ပြောတော့ဘုန်းကြီးကပြောလိုက်တယ်။အဲ့တော့လူဖျားရှင်အတွက်တန်ခါတော်ရှင်မြတ်တွေအတွက်ဥချထားတာကိုစားတဲ့ပုဂ္ဂိုလ်ကစားခြင်းလို့စားတယ်။သူ့ရဲ့စားခြင်းတဲ့စိတ်ကိုသူကမျိုးမသိနိုင်ဘူး။ကရုဂါရဝမရှိဘူး။အဲ့တော့အပြစ်ရှိမှလည်းမသိတော့မောဟတရားတွေ။အဲ့တော့ဒီလိုစိတ်ဓာတ်တွေနဲ့စားတော့အပြစ်ရှိတာပေါ့လို့သူ့ရဲ့လုံရက်ကစားတာတော့ဟုတ်တယ်။ဒါပေမဲ့လုံရက်ကစိတ်စေတနာကမတန်ရှင်းတဲ့အတွက်အကုသိုလ်သဘောဖြစ်တဲ့အတွက်ဒါငရဲကြီးတာအပြစ်ရှိတာလို့ခုနကတန်ခါတော်ရှင်မြတ်တွေအတွက်ကထိန်သာမှာချက်ပြုတ်တဲ့ပုဂ္ဂိုလ်တွေကမြည်တယ်ဆိုတာကသူတို့ကတန်ခါတော်တွေမကောင်းမင်းနေမှာဆိုလို့ငန်သွားမှာဆိုလို့ပေါ်သွားမှာဆိုလို့ကောင်းတာမကောင်းလားမြည်ကြည့်တာဆိုတာစိတ်စေတနာသိတ်ကောင်းတယ်လို့တကယ်စစ်မှန်တဲ့စိတ်စေတနာနဲ့တန်ခါတော်ရှင်မြတ်တွေအချင်းမပြေမှာဆိုလို့မြည်ကြည့်ပါတယ်ဆိုရင်ဒါဒီလိုရစိတ်စေတနာကောင်းတဲ့အတွက်ဒီလိုစားတဲ့မြည်တဲ့အမှုရာတွေကလိုက်ကျိုးပေးတာမို့သူ့ရဲ့စိတ်စေတနာဘလောက်မှန်ကန်တယ်စေစီနာကောင်းရင်ကံကောင်းတယ်ကံကောင်းရင်ကျိုးပေးကောင်းတယ်စေစီနာမကောင်းရင်ကံမကောင်းဘူးကံမကောင်းရင်ကျိုးပေးမကောင်းတာဖြစ်တယ်လို့ဒါမျိုးလေးရှင်းပြလိုက်ရတယ်ဘုန်းကြီးတို့ဒါလည်းပဲစဉ်းစားကြရလေဒီကောင်းတယ်ပေါ့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်တွေကြားဖို့မှာပဲပန္တဝင်လှူလိုက်တဲ့အတွက်ဒီဖျားလက်ထဲမှာနိဗ္ဗာန်မျက်မှောက်ပြုသွားတယ်နတ်ပြည်ရောက်သွားတယ်ဒါမျိုးလေးတွေတရားတော်တွေမှာပါတာပဲအဲ့တော့စဉ်းစားတတ်ပဲဆိုရင်ဘုန်းကြီးတို့ပန်းတပွင့်ဆိုတာဘာသာကြားတွေလှူဘူးမှာပဲလူတိုင်းလူတိုင်းပန်းတပွင့်လှူဘူးမှာဒါပေမဲ့လူတိုင်းနိဗ္ဗာန်ရသလားနိဗ္ဗာန်မျက်မှောက်ပြုသလားလူတိုင်းနှက်ပြီးရောက်သလားမဟုတ်ပါဘူးမရောက်ပါဘူးပန်းတပွင့်ကလိုက်ပြီးတော့ကြိုးပေးတာမဟုတ်ပါဘူးပန်းတပွင့်လူတန်းတဲ့အချိန်မှာစိတ်စေတနာဖရာရှင်ရဲ့ကိရတာကင်းစင်တဲ့ဂုံလေးကိုအာယုံပြုမယ်အရဟံဒီလိုကိရတာကင်းစင်တဲ့အောင်ကိုယ်တိုင်လည်းပဲကြိုးစားမယ်ဒါဆိုရင်မြတ်စွာဘုရားကိုဓမ္မနဲ့ပူဇော်တာအဲ့တော့နောက်ဘဝကြိုးပေးရင်ပန်းတပွင့်ကလိုက်ကြိုးပေးတာမဟုတ်ပန်းတပွင့်တူတန်းတဲ့အချိန်မှာဖရာရှင်ရဲ့ဂုံတော်တွေကိုအာယုံပြုတဲ့ကုသိုလ်စိတ်စေတနာကိုယ်တိုင်လည်းပဲဖရာရှင်ကိုအတူယူပြီးတော့ကိရတာကင်းအောင်ကျင့်ကြံကြိုးကိုအားထုတ်လို့တဲ့စိတ်စေတနာဒီစိတ်စေတနာတွေရဲ့ကြိုးပေးတဲ့အတွက် အပေလေးပါလုပ်ပြီးတော့နိဗ္ဗာန်မျက်မှောက်ပြုတာနဲ့ဒီရောက်တာဖြစ်တာဒါလေးတွေဘုန်းကြီးတို့စဉ်းစားဖို့ကောင်းတယ်။သူကသူပန်းကုန်းကြီးလှူပေးစီပန်းတွေရာထောင်ရာချီပြီးတော့ထောင်ချီပြီးတော့လှူဒန်းပေးစီစိတ်စေတနာတွေကဂုံပကဒနာအတွက်ရရချီတဲ့သဘောနဲ့စီးပွားရေးရှင်ပြေးခြင်းလို့အိမ်တော်ရေးရှင်ပြေးခြင်းလို့ဒီစိတ်နဲ့လှူရင်လည်းပဲပန်းကုန်းကြီးလှူတဲ့နိဗ္ဗာန်ရချင်မှရတာပဲ။ဒါပါလဲဆိုတော့စိတ်စေတနာကျိုးပေးတာပစ္စည်းဝတ္ထုတွေလိုက်ကြိုးပေးတာမဟုတ်လှူဒန်းတဲ့အချိန်မှာစိတ်ချနေဘလောက်ကြည့်တန့်ရှင်းတယ်လေဒါလေးတွေအရေးကြီးတယ်ပေါ့အဲ့တော့ဘုန်းကြီးတို့ဒါဆိုလို့ရှိရင်ဘာလဲဆိုတော့ပညာရှင်လို့ခေါ်နိုင်သွားပြီဘာဖြစ်လို့လဲဆိုတော့ဘလို့လှူဒန်းတာဟာဂုံရှိတယ်လေအပြစ်ကင်းတယ်လေဘလို့လှူဒန်းတာကဂုံမရှိဘူးလေအပြစ်တွေများတယ်လေခုနကဘုန်းကြီးတို့စွန်တော်တင်တာကိုအူဖြားဖြားစားတာလည်းပဲစားတာပဲတဏ္ဍာရောရှင်မျက်တွေမကောင်းမှဆိုတဲ့အတွက်နန္ဒရာပေါ်တရာသိကျင်လို့မြည်တာလဲစားတာပဲအဲ့တော့ဘယ်လိုစိတ်ထားနဲ့မြည်တာကစားတာဟာအပြစ်ရှိတယ်လေဂုံရှိတယ်လေဘယ်လိုစိတ်ထားနဲ့စားတာအပြစ်မဲ့တယ်လေဂုံရှိတယ်လေဘယ်လိုဟာကအပြစ်ရှိပြီးတော့ဂုံမဲ့တယ်လေဒါမျိုးလေးတွေခွဲခြားသိပြီဆိုရင်တော့ဒီလိုဒါပညာရှင်သူတော်ကောင်းလို့ခေါ်ရတာပဲအဲ့တော့ဘုန်းကြီးတို့အမှန်တရားကိုသိတာပညာဒီလိုအမှန်တရားကိုဘုန်းကြီးတို့မသိဘူးဆိုရင်ဘွဲ့ဒီဂရီရဲ့ပါမောက္ခကြီးဖြစ်နေပါရဲ့ခဏကတော့ပေါ့ပန်းတပွင့်လှူဒန်းတာနိဗ္ဗာန်ရောက်တာဘလို့စိတ်ထားနဲ့လုပ်ခဲ့လို့လဲပန်းပုံကြီးလှူဒန်းတာနိဗ္ဗာန်နဲ့ဝေးတာဘလို့စိတ်ထားနဲ့လှူဒန်းခဲ့လို့လဲဂုံရှိလို့လားအပြစ်ရှိသလားဒါမျိုးမှခွဲခြားမသိပါဘူးဆိုရင်ဘုန်းကြီးတို့ဒါဟာဘွဲ့ဒီဂရီရဲ့ပါမောက္ခကြီးဖြစ်နေပြီပဲပညာရှင်လို့ပြောရတာခက်ပါတယ်ဘာဖြစ်လို့လဲအမှန်တရားကိုမသိလို့တဲ့မြတ်စွာဘုရားကဒီလိုအမှန်တရားကိုမသိတဲ့ပုဂ္ဂိုလ်ကြီးဂုံနဲ့ပြစ်ကိုခွဲခြားမသိတဲ့ပုဂ္ဂိုလ်ကြီးနဲ့ပညာရှင်သူတော်ကောင်းတွေရိုးသားထက်မြက်တဲ့ပုဂ္ဂိုလ်တွေတရက်ကလေးတောင်မနေကြပါဘူးအဲ့တော့ဒီလိုဖွက်ချသိတယ်ဆိုရင်တော့ပညာရှင်သူတော်ကောင်းတွေဒီလိုနေရာမျိုးမှာပျော်ကြတယ်ဆိုတဲ့အဓိပ္ပာယ်မျိုးရပါတယ်အဲ့တော့ယနေ့ဥခင်တော်တို့မိသားစုအနေနဲ့မိမိတို့ကိုယ်တိုင်ကပညာရှင်သူတော်ကောင်းတွေနဲ့နှီးဆက်ချင်ပါတယ်ဆိုလို့ရှိရင်ဂုံနဲ့ပြစ်ကိုတော့အနည်းဆုံးဖွက်ချသိအောင်ကြိုးစားရမှာပေါ့ဒါလေးတွေနဲ့ဆက်ပြီးတော့ဘုန်းကြီးကိုယ်တွေလေးတွေနဲ့နည်းနည်းလေးပြောပြအောင်မယ်ရသော်ပြမိန်တော်မူတာနဲ့ဆက်ပြီးသူတော်ကောင်းတွေဘလောက်ကြီးဘလို့နေသားနဲ့လုံသွားရဲ့ကြတယ်လေဆိုတာလေးကိုပြောပြပေးဦးမယ်။ဘုန်းကြီးတို့ဒီတောင်မြုပ်မာကန်တော်ဆရာတော်ကြီးတောင်မြုပ်မာကန်တော်ဆရာတော်ကြီးသာသနာပြုကာသဘလို့ရှင်နေလေးရှိတယ်လေဆိုတော့လူတည်နေတာလေးဘုန်းကြီးပြောပေးဦးမယ်ပေါ့။ဆရာတော်ကြီးရဲ့ဝါဒကဘာလဲဆိုတော့ကြောင်းနောက်လူမလိုက်ပါနဲ့လူနောက်ကြောင်းလိုက်ပါစေ။ဒါမျိုးလေးသူကဩဝါဒပေးလေးရှိတဲ့ဘုန်းကြီးကိုမန္တလေးမြို့ဥကာကဒေါ်စိန်ဆိုတဲ့လက်ဖက်ချောက်ကုံသေးကြီးတောင်မြို့ခန္ဓာကိုကျောင်းတက္ကမကြီးပေါ့တက္ကမကြီးရဲ့ဘုန်းကြီးကိုလျှောက်တာအဲ့တော့တောင်မြို့ခန္ဓာကိုဆရာတော်ကြီးရတဲ့ကျောင်းနောက်လူမလိုက်ပါနဲ့လူနောက်ကျောင်းလိုက်ပါစီဒါမျိုးဩဝါဒပေးလေးရှိတဲ့အရှင်ဘုရားအနေနဲ့လည်းပဲဒါလေးနဲ့ဆင်လိုက်တာဆိုပြီးတက္ကမကြီးတော်ကျင်တန်းကခုအသက်80တော်တော်ကျော်နေပါပြီဘုန်းကြီးကိုဝမ်းမြောက်ဝမ်းသာလျှောက်တယ်ပေါ့အဲ့တော့ဆရာတော်ကြီးကဘယ်လိုလဲဆိုတော့ဘုန်းကြီးတို့ဒါလေးကြည့်လိုက်နော်ဆရာတော်ကြီးကစာတင်လိုက်တီထောင်ကားစတန်ဃာတိများလာတဲ့အခါအကြောင်းကမရှိဘူးအကြောင်းကမရှိတဲ့ဆရာတော်ကြီးကစာပေချာမင်းချနေတာပဲစာပေကျမ်းစာတွေရေးသားမင်းရေးတာပဲအဲ့တော့ဘယ်လိုချတယ်ဆိုတော့အကြောင်းထဲမှာချစရာနေရာမရှိဘူးဟောတစ်ပင်အရေးကောင်းတဲ့အောက်မှာဘောကြီးထောင်ပြီးတော့ဆရာတော်ကစာပေကိုချတာပဲအဲ့တော့ဘုန်းကြီးတို့ဒီလုံးရက်ကိုကြည့်ရင်တော့တစ်ပင်အောင်မှာစာချတယ်ဂုံတိတ်ကငယ်လိုက်တာလို့ယခုကတချို့ပုဂ္ဂိုလ်တွေကမြင်ကောင်းမြင်လိမ့်မယ်အဲ့တော့ဘုန်းကြီးတို့နိုင်ရှင်ကြည့်ကြစို့ဆရာတော်ကြီးဟာစာချတဲ့လူကိုကျောင်းမရှိလို့အကြောင်းမပြပါဘူးဒကာဓမ္မကြီးလာလို့ရှိရင်လည်းဘုန်းကြီးတို့ကျောင်းတန်ဃာကြီးကများလာပြီစာချစရာကျောင်းနေစရာကျောင်းကမရှိဘူးအရေးကြီးမပြောပါဘူးဘာဖြစ်လို့လဲဝိနည်းနဲ့မအပ်ဆက်လို့တဲ့အဲ့တော့ဘာဖြစ်လဲဝိနည်းတိတ်ကားပုဂ္ဂိုလ်လုံဆုံးခြင်းစင်းနေနောက်တပည့်တွေကလည်းပြအတုခိုးမှဆိုးတယ်ဆရာတော်ကြီးကအဲ့တော့တပည့်တွေမဟုတ်တာတွေအတုခိုးမှဆိုးလို့ဆရာတော်ကြီးရှေ့ရနေပြီးတော့ရှိတဲ့ညာလေးနဲ့ရောင်ရဲပြီးတော့ကြောင်းနောက်လူမလိုက်ပါနဲ့လူနောက်ကြောင်းလိုက်ပါစီအဲ့တော့ဒါမျိုးနဲ့တည်တင်းသုံးသွားတယ်နောက်ပိုင်းမှာဘုန်းကြီးတို့ဒကာဓမ္မတွေကသူ့ရဲ့စေတနာလေးရောက်ဆောက်ချင်ပါတယ်ဆိုတော့ဆရာတော်ကြီးကဖွင့်ပေးလိုက်တော့ကြောင်းဆောင်ပြီးဖြစ်ပေါ်လာတာအဲ့ဒါပါလဲဆိုတော့ကြောင်းနောက်လူမလိုက်ဘူးတဲ့အဲ့တော့ယနေ့ခေတ်တချို့နေရာတွေကြတော့သာသနာပြုတော့မယ်ဆိုလို့ရှိရင်မလုပ်ကြလဲဘယ်တန်ဃာတော်ရှင်မြတ်ဒီဘာလုပ်ဖို့အတွက်ဘာလိုအပ်နေပါသည်တခံဘလောက်လှူဒန်းနိုင်ပါသည်ဆရာတော်တရင်သုံးဖို့စံကြောင်းလိုနေပါသည်ဘလို့လှူဒန်းနိုင်ပါသည် ဒါပါလဲဆိုတော့လူခံတဲ့သဘောတွေဖြစ်လာဂောပကတွေကလူခံတယ်ဆိုပြီးမဲ့လူဆရာတော်တွေရဲ့ခွင့်ပြုချက်တွေပါဒီဒါမျိုးတွေဆရာတော်ကြီးကဒါမျိုးမကြိုက်ပါဘူးအဲ့တော့ဒါပါလဲဆိုတော့ကြောင်းတော့လူလိုက်သွားတာတဲ့ဆရာတော်ကဒါမျိုးမဖြစ်စေချင်ဘူးအဲ့တော့ဘုန်းကြီးတို့ခုနလိုပေါ့အလှခံတဲ့သဘောနဲ့ရလာတဲ့ကြောင်းကြီးတွေကတိုက်ကြီးတွေကကောင်းပါတယ်အများကတော့ဂုံရှိလိုက်တာသာသနာအတွက်ငါတို့သွားတော့ဝက်ကကြောင်းလေးခုမြန်တိုက်ကြီးရဲ့ဘနဲ့ထက်အဲ့တော့ဂုံရှိတယ်လို့ထင်ကြတယ်တစ်ပင်အောင်စားချတဲ့ဆရာတော်တို့ပုဂ္ဂိုလ်ကဂုံငယ်တယ်လို့ထင်ကြတယ်တကယ်တော့ဘုန်းကြီးတို့စစ်စစ်ကြည့်လိုက်ခဏကအလှခံပြီးတော့ကြောင်းကြီးတွေနှစ်သက်သုံးသက်ဆောက်တယ်အဲ့တော့ဝီနည်းပြစ်တေးရောလောဘပြစ်တေးရောအပြစ်တွေရှိနေတဲ့အတွက်ဂုံသိက္ခာတကယ်မြင့်ပါသလားဒါလေးစဉ်းစားကြဘူးဘုန်းကြီးကပြစ်ပြောတာမဟုတ်ပါဘူးဘုန်းကြီးတို့တောင်မျိုးကန်တော်ဆရာတော်ကြီးလှုပ်သွားတာလေးနည်းနည်းလေးလူပီနေတဲ့လုံးရက်လေးကြီးကြီးညိုစီခြင်းလို့ပါအဲ့တော့တစ်ပင်အောင်မှာစားချတယ်အလှမခံဘူးနောင်လာနောက်သားတပည့်တွေကလည်းပဲကြောင်းမရှိရင်အလှခံရတဲ့ဆိုတာလေးအတုခိုးမှဆိုတဲ့အတွက်လုံးရက်လှုပ်သွားတယ်အပြစ်ကင်းလိုက်တာမြတ်စွာဘုရားချီးကျူးတယ်လို့သူတို့ကောင်းတွေသဘောကျတဲ့လို့ဝိနည်းပြလည်းမရှိဘူးလောဘဒေါသပြလည်းမရှိဘူးအဲ့တော့ဂုံသိက္ခာတွေသိမ့်မြင့်တာသူတို့ကောင်းတွေရဲ့မျက်စိနဲ့တာမညဘုသူရှင်တွေရဲ့မျက်စိဟာမတူဘူးတဲ့ဒါလေးကိုဘုန်းကြီးကဖွဲ့ခြားသိစေချင်တာဒါဘုန်းကြီးကအပြစ်ပြောတာမဟုတ်ဘူးနော်တောင်မျိုးဆရာတော်ကြီးလုံးရဲ့လေးတွေကိုတက်နိုင်နေတယ်ကြီးညိုစေချင်လို့ကိုယ်တိုင်လည်းပဲတက်နိုင်နေတာလိုင်းနာကျင့်သုံးစေချင်လို့ဒါလေးတွေကိုပြောပြတာနောက်တစ်ခုရှိသေးတယ်ဘုန်းကြီးတို့တခါတောင်မျိုးကန်တော်ဆရာတော်ကြီးရန်ကုန်ရောက်သွားတော့ဘုန်းကြီးကျောင်းတစ်ကျောင်းမှာတဲတယ်ပေါ့တဲတော့ကျောင်းတကတရားဓမ္မတွေကလာပြီးတော့တရားတရားကောင်းတော့ကောင်းပြီဆိုတဲ့အခင်ကြီးတွေဘာကြီးတွေနဲ့ဆိုပါတယ်များပါလားမပြောတတ်ဘူးပေါ့ခင်းလူတယ်ပေါ့အဲ့တော့ခင်းပြီးတော့ပြီးတော့ဆရာတော်ကတရားဓမ္မတွေလည်းပြန်သွားရောပြုစုတဲ့ဘုန်းကြီးလေးတစ်ပါးကိုခေါ်ပြီးတော့ဒါတွေပြန်ရုပ်လိုက်ပါတဲ့ဝိနည်းသိက္ခာပုဒ်အနေနဲ့တော့လူတွေလူတဲ့ပစ္စည်းကိုသုံးဆောင်တာအပြစ်မရှိပါဘူးတဲ့။ကောင်းတဲ့အခင်းကြီးတွေသုံးဆောင်တာဝိနည်းသဘောအနေနဲ့ဘာအာဘတ်မှမတင်ပါဘူး။ဒါမှမဟုတ်တမနာတင်ညာပျောက်တယ်။ယဟန်ရဲ့နှလုံးသွင်းလေးငါယဟန်ပါလားဆိုတဲ့စိတ်ကလေးပျောက်သွားမှဆိုတဲ့တည်းဆရာတော်ကရုပ်သိမ်းလိုက်ပါဆိုပြီးတော့သူ့ပါလာတဲ့တင်မှန်လေးပဲခင်းပြီးတော့လှုပ်ရှားကြည့်တာလှုပ်တယ်တဲ့။ဒါလေးရတယ်ဘုန်းကြီးတို့လူတည်နေတဲ့ဖြစ်လေဆရာတော်ကြီးသဘောကြည့်နော်။ဝိနည်းသိက္ခာပုဒ်အနေနဲ့ဒါဘုန်းကြီးတို့လုံးဝအပြစ်မရှိပါဘူး။ဘာအာဘတ်တင်နေပြောလို့မရပါဘူး။လူတွေခဏလှူထားတဲ့ပစ္စည်းလူတွေရဲ့ပစ္စည်းတရင်သုံးတာ။ဒါမှမဟုတ်ဆရာတော်ကတမနာပညာပျောက်တယ်တဲ့။ငါယဟန်ပါလားဆိုတဲ့စိတ်ကလေးပျောက်ပြီးတော့လူတွေလူစိန်ခံပစ္စည်းတွေသုံးဆောင်ခြင်းစိတ်တွေပေါက်သွားမှဆိုတဲ့အတွက်ပြန်ရုပ်လိုက်ပါဆိုပြီးသင်္မှန်လေးခင်းပြီးတော့တရင်သုံးခဲ့တယ်ပေါ့။အဲ့တော့နောက်တစ်ချိန်မှာအဲ့ဒီပြုစုလုပ်ကျွေးတဲ့ဆရာတော်ဘယ်သူဖြစ်လဲဆိုတော့ဘိညောဘုရားငါးစုကြောင်းတိုက်ဆရာတော်ဆရာတော်ဥပညောပါသားဆိုတာဖြစ်သွားတယ်။သူကအဲ့ဒီလုံရည်လေးကြည့်ပြီးတော့ငါသာကြောင်းပိုင်လို့ရှိရင်တော့ငါကြောင်းကိုဒီဆရာတော်ကိုအပ်မယ်ဆိုတဲ့စိတ်လေးဖြစ်သွားတဲ့။ဖြစ်ပြီးတော့နောက်တစ်ချိန်သူဘုရားငါးစုကြောင်းတိုက်ဘိညောမှာကုကန္တောင်တိုက်ခွဲဆိုတာရှိပါတယ်။သူအဲ့ဒီကြောင်းတိုင်ပြည့်တော့သူ့ရဲ့ကြောင်းတိုက်ကိုမာဂန္ဓာယုံကိုလှူလိုက်တာမာဂန္ဓာယုံကဆရာဘုန်းကြီးတွေပို့ပြီးတော့ခုဘုရားငါးစုကြောင်းတိုက်ဆိုပြီးတော့မာဂန္ဓာတိုက်ခွဲဖြစ်နေတာ။အဲ့ဒီကြီးညိုခဲ့တဲ့ကိုတော်လေးအခင်တွေကိုရုပ်ပြီးတော့သင်ပိုင်ခင်းပေးတယ်ကိုတော်လေးကဆရာတော်ကြီးညိုလုံးလို့လုပ်ခဲ့တာအဲ့တော့ဘုန်းကြီးတို့စဉ်းစားကြည့်ကြစို့စိန်ခံပစ္စည်းတွေနဲ့မအမရတွေနဲ့လူတွေလှူလို့သုံးဆောင်တာမဟုတ်ဘဲနဲ့အလှခံတဲ့ရအောင်ကြိုးစားတဲ့ဘုန်းကြီးအောင်လုပ်တယ်ဒါတွေတာမညာမြင်ရင်တော့တိတ်ပြီးတော့ဂုံရှိတာပဲဒါမျိုးမြင်ရပါတယ်တောင်မျိုးဆရာတော်ကြီးတို့သင်ပိုင်လေးနဲ့ဂရင်မောခင်းပြီးတော့ကိုယ့်လုပ်ကိုလုပ်တယ်ဂုံငင်လိုက်တာလို့ထင်ကြပါဒါပေမဲ့လူကိုစိတ်ပိုင်းဆိုင်ရာကြည်လိုက်လို့ရှိရင်ဆရာတော်ကြီးရဲ့လုပ်ရအကုသိုလ်ပြစ်တွေကင်းနေတဲ့အတွက်ဂုံသိက္ခာသိရှိပါတယ်ဂုံသိက္ခာရှိတဲ့လုပ်ရတဲ့ဆရာတော်ကြီးကဂုံရှိတဲ့အစ်မတန်းမှဂုံမြင့်တဲ့ဆရာတော်ကြီးဖြစ်သွားပါတယ်ပစ္စည်းတွေတော့ကောင်းစားတွေသုံးဆောင်နေပါရဲ့လုံသမျှဒီလိုသုံးဆောင်ဖို့ဘာဖို့အကုသိုလ်ပြစ်တွေရောအလှခံတာတွေရောဒါမျိုးတွေရောရောထွေးနေပါတယ်ဆိုရင်သူတော်ကောင်းတွေအကုသိုလ်ပြစ်တွေဝိနည်းသိက္ခာဖို့ပြစ်တွေရှိတဲ့အတွက်ကုန်ရှိသူကုန်မြင့်တဲ့ဆရာတော်လို့ဒီလိုမသတ်မှတ်ပါဘူးဆိုတာဒါလေးကိုဘုန်းကြီးကသိချင်တယ်ဒါကတောင်မျိုးကန္တာရဲ့ဆရာတော်ကြီးနဲ့ဆက်တဲ့လူတည်နေတဲ့အချက်ကလေးတွေကုန်ရှိသလားကုန်မြင့်သလားဒါမှမဟုတ်ကုန်သိက္ခာမဲ့သလားကုန်နေသလားဒါလေးတွေကိုဘုန်းကြီးကစဉ်းချင်းစဉ်းစားတက်ဖို့သူတော်ကောင်းတွေကဘယ်လမ်းကျင်ကိုကျွေးသွားကြသလဲဒါလေးတွေကိုသိချင်လို့ပြောတာပါနောက်တစ်ချက်ဘုန်းကြီးပြောမယ်ပေါ့ဘုန်းကြီးတို့ဥပ္ပစေငယ်ဆရာပေါ့တောင်မျိုးမာကန္တာယုံကို73နှစ်မှာရောက်တယ်ရွာမှာဘုန်းကြီးတို့ဆယ်နှစ်သားမှာကိုရင်ဝတ်တော့ဘုန်းကြီးတို့ရဲ့ဥပ္ပစေဆရာဦးလေးလည်းပဲ နှဝံခွဲတော်ခဲ့တဲ့ဆရာတက်တော်ဆစ်ဆက်ရှင်းနေမှာပြန်တော်မူသွားခဲ့တဲ့ဆရာတော်ပေါ့ဒီဆရာတော်လုံရည်လေးတွေလည်းဘုန်းကြီးတို့ကတက်နိုင်နေများသိခဲ့တော့သိကြည်ညိုတာပဲဆရာတော်ကပညာကြီးဘယ်တော့မြင့်လဲဆိုတော့ဘုန်းကြီးပထမလက်တန်းအဆင့်တောင်အောင်ခဲ့သလားမသိပါဘူးအဲ့ဒီအဆင့်လောက်ပဲရောက်ခဲ့တယ်အဲ့တော့ပထမလက်တန်းအဆင့်လောက်ပဲရောက်ခဲ့တဲ့ဆရာတော်ကဘုန်းကြီးတို့တောရွာမှာတရင်သုံးနေပေါ့အဲ့တော့တောရွာမှာတရင်သုံးပြီးတော့ဆရာတော်ရဲ့စိတ်ထားဘလို့ရှိတယ်ဒါလေးဘုန်းကြီးပြောပြပေးမယ်ဘုန်းကြီးတို့ကိုချီးမြှောက်တဲ့အနေနဲ့ဆရာတော်ကဟောဒီညဆက်ကြအကြောင်းတိုင်းမှာ၃နှစ်တရင်သုံးပေးခဲ့ပါတယ်သူ့ရဲ့တော်တဲ့တပည့်လေးတွေကိုဒီမှာလာထားရင်းနဲ့စောင့်ရှောက်ရင်းနဲ့ဘုန်းကြီးစီ၃နှစ်နေပြီးတော့၃နှစ်လုံးစာဝါပို့ချပေးခဲ့တယ်ပေါ့အဲ့ဒီအချိန်မှာဆရာတော်တက်တော်85နှစ်ပြည့်တော့မန္တလေးကအင်မတန်ချမ်းသာတဲ့မလွန်လေးရတထေးတယောက်ကရန်တကာရဲ့တူတယောက်ကပါလျှောက်နေပြီတော့ဆရာတော်ရဲ့85နှစ်ပြည့်မွေးနေ့ဒီပြောစိတ်ရတူတဲ့ဘက်ကျင်းပခြင်းပါတယ်ခွင့်ပြုပါဗျာဆိုတော့ဆရာတော်ဘလို့ပြောပြီးညင်းခဲ့တယ်လေဆိုတော့မလှတဲ့မျက်နှာအရက်လေပြတဲ့လူဖြစ်နေပါမည်တဲ့သူ့မှာဘာကုံမှမရှိပါဘူးမွေးနေ့ဘုရားမလုပ်ပြရစီနဲ့နောက်တစ်ခါဆရာတော်ဘလို့ထပ်ပြောဆိုကိုမီးအိမ်ကိုညာလွတ်တယ်လို့ဖြစ်နေပါမယ်ကိုဆရာတော်85နှစ်ပြည့်ကိုကကိုချီကျူစားရည်ကြီးဩဘာပေးကိုမီးအိမ်ကိုကိုညာလွတ်တယ်လို့ဘသူမှလေးစားမှလည်းမဟုတ်ဘသူမှလည်းကုသိုလ်ဖြစ်မှလည်းမဟုတ်ပါဘူးအဲ့တော့85နှစ်ပြည့်မွေးနေ့ပွဲကိုမလုပ်ပြရစီနဲ့ဒါမျိုးလေးပဲဘုန်းကြီးတို့ပြောပြီးတော့ဆရာတော်ကြီးဟာမွေးနေ့ပွဲ85နှစ်ပြည့်မွေးနေ့ပွဲကိုလုပ်ဖို့ရအတွက်ပေသွားတော်မူခဲ့ပါတယ်အဲ့တော့ဘုန်းကြီးတို့ဆရာတော်ဆိုတာဘုန်းကြီးတို့လိုတပည့်တွေမွေးထုတ်ပေးလိုက်တဲ့အတွက်ဂုဏ်တကယ်ရှိပါတယ်အတိုင်းနဲ့ဆရာတော်ကလက်မခံခဲ့ပါဘူးဒါပါလဲဆိုတော့အလိုနေတဲ့သဘောတွေပဲ။နောက်အသက်တော်ရှစ်ဆယ်ပြည့်တဲ့အခါကျတော့ခုနတကားရီရောသံဃာရီရောဝိုင်းလျှောက်ကြတယ်။ဆရာတော်သက်တော်ရှိတော့တပည့်တွေစုံစုံညီညီနဲ့ကတော့ကျင်လို့ပါဗျာဆိုကြမှာအဲ့ကျမှာဆရာတော်ကဒီလိုဆိုရင်လည်းလူတွေထံကလူမခံပါနဲ့တဲ့လှုပ်ချင်တော့လှုပ်ပါတဲ့ဆရာတော်ကခွင့်ပြုသွားခဲ့ပါတယ်။အဲ့တော့ဘုန်းကြီးတို့ဒီလိုလုံးရက်တဲ့တကယ်နာမည်ကြီးပြီးတော့ကျင်ညာချက်တေးထုတ်ကျင်ညာချက်တေးချုပ်ပြီးတော့ဆရာတော်မွေးနေ့အတွက်ဘာတွေလှူဒန်းနိုင်ပါလဲဘာတွေကုသိုလ်ပြုပါမလဲဒါမျိုးတွေလုပ်တာနဲ့ဘုန်းကြီးတို့ဆရာတော်ကြီးရဲ့လုပ်ရက်ကလေးကိုကြည့်လိုက်ရင်ဆရာတော်ကြီးလုပ်ရက်ဟာမထင်မရှားလေအဲ့တော့ဂုံတိတ်ခံငဲတယ်လို့ထင်ကြရရှိတယ်စင်ရတူမွေးနေ့ဝဲတော့မလုပ်ချင်ကြအောင်ဂုံတိတ်ခံငဲလိုက်တာအဲ့တော့ကြင်ညာပြီးတော့တန်တီပြီးပြီးဖြစ်အောင်လုပ်တယ်ဘာတွေလှူဒန်းနိုင်ပါလဲမွေးနေ့ဝဲမှာဘာတွေနဲ့ပူဇော်မလဲဒါတွေလုပ်တာဟာဘုန်းကြီးတို့နှမ်းရှင်ကြည့်တယ်ဘသူကအပြစ်ကင်းတယ်ဘသူကအပြစ်နဲတယ်ဘသူကအပြစ်တွေရှိနေတယ်အကုသိုလ်ပြစ်တွေလောဘဒေါသတွေဘလို့ပွဲမျိုးကဖြစ်တယ်ဘလို့သိပွဲမျိုးကဂုံတိတ်ခါရှိပြီးတော့ဘလို့ပွဲမျိုးကဂုံတိတ်ခါငဲတယ်ဒါလေးတွေကိုဘုန်းကြီးစဉ်းစားကြည့်ခြင်းလို့သူတော်ကောင်းတွေရဲ့လုံရက်တွေကိုအရင်ညွှန်ပြောပြတာနောက်တစ်ခါဘုန်းကြီးတို့ဆရာတော်ကြီးကဘုန်းကြီးကိုဩဝါဒပါပေးတယ်ဆိုတော့ဘုန်းကြီးတို့ရွာเจ้าကိုဆရာတော်ကြီးကပထန်ပွဲဦးဇင်တပားကိုကြောင်းဆောင်ထားတော့အဲ့ဒီဦးဇင်တပားကပထန်ပွဲလုပ်ဖို့ရာအတွက်ပြောတော့ဆရာတော်ကဘုန်းကြီးကိုမကြိုက်တဲ့သဘောနဲ့ဘယ်လိုပြောလဲဆိုတော့ရက်ရွာတဲ့အလှခံပြီးတော့ဒီလိုပထန်ပွဲတွေလုပ်တာတော့မတင်ဘူးထင်ပါတယ်တဲ့အဲ့တော့ကုသိုလ်ဆိုတာအလှမခံလဲရပါတယ်ကိုယ့်အကူပထန်လေးရုပ်ပူဇော်ကလေးသူငယ်လေးတွေစာပေပို့ချငွေလှမခံလဲပဲကုသိုလ်လုပ်နည်းတွေရှိပါတယ်တဲ့ तू ကဘာဖြစ်သူငွေတွေရက်ရွာတဲ့အလှခံပြီးပထန်ပွဲကြီးလုပ်ချင်ရတာလေဒါဘုန်းကြီးကမိန်တဲ့စကားအဲ့တော့ရက်ရွာမှာဘုန်းကြီးတို့ကြောင်းဆောင်ထားတဲ့ဦးဇင်တပါးကပထန်ပွဲလုပ်ပြီးတော့လူတွေကလည်းပဲကြောင်းတက်ကြီးစီကားလိုက်တာပထန်ပွဲကြီးကဘလူညာလုံးနဲ့ဩဘာပေးနေတဲ့အချိန်မှာဘုန်းကြီးတို့ဆရာတော်ကြီးရဲ့အမြင်လေးနော်ကြည့်လိုက်ကုသိုလ်ဆိုတာတဲ့အလှမခံဘဲနဲ့လုပ်လို့ရရင်လေလုပ်လို့ရတာပါပဲတဲ့အဲ့တော့ကိုယ့်အကူကလေးသူငယ်လေးစာဝါလေးပို့ချကလေးသူငယ်လေးစာဝါပို့ချပြီးတော့ကိုယ်ရနေတဲ့ပထန်လေးတွေဘာလေးတွေရုပ်ဖတ်ပြီးတော့ပူဇော်ငွေလူမခံလေးပဲကုသိုလ်ကစစ်စစ်လုပ်လို့ရပါတယ်တဲ့။ဘာဖြစ်လို့အလှခံပြီးတော့ပထန်ဘုန်းကြီးကျင်းပခြင်းရတာလဲတဲ့။ဒီစကားလေးကဘုန်းကြီးတို့လူစီတာတွေကိုဂုံတိတ်ခါရှိတယ်လို့ထင်တဲ့ဘုန်းကြီးတို့ပုဂ္ဂိုလ်တွေအတွက်စဉ်းစားစရာလေးတွေဘုန်းကြီးတို့ဆရာတော်ကြီးကဒီလောက်ကြီးသူတော်ကောင်းပီတာတဲ့။အဲ့တော့ဂုံတိတ်ခါအပြစ်ကင်းတာတွေဘသူကအပြစ်ကင်းတယ်လောဘဒေါသနဲတဲ့လို့ရဲ့ဘယ်ဟာလောဘဒေါသနဲမလဲအဲ့တော့ဘယ်လုပ်ငန်းကပို့ပြီးတော့ဂုံမြောက်မလဲသူတို့ကောင်းဘက်တကကြည်လို့ရှိရင်ဆရာတော်ကြီးကသိကြည်ညိုစရာကောင်းပါတယ်နောက်ဆုံးတစ်ချက်လေးဘုန်းကြီးသတိရတာပြောမယ် ဘုန်းကြီးတို့ယနေ့ခေတ်သာသနာပြုသာသနာပြုဆိုပြီးတော့ငွေတွေပုံဩပြီးတော့ကုန်နေတဲ့ယဟန်တန်ကားတွေလူတွေစင်ကြားစင်ကြံစရာလေးတခုပေါ့ဘုန်းကြီးတို့ဆရာတော်ကြီးကကိုယ်တိုင်ကပထမလက်တန်းအောင်တာခုဘုန်းကြီးတို့လူအထက်ရောက်သာသနာမှာလှုပ်လှုပ်နိုင်တဲ့တပည့်တွေဝေထုတ်ပေးတာဘုန်းကြီးတွေမကဘူးဘုန်းကြီးနောက်မှလည်းပဲတကြတရားပြီးဝန်သားတွေထွက်ပေါ်ပထမကျော်တွေထွက်ပေါ်ဆရာတော်ကြီးကပြုစုဆောင်ရှောက်သွားတာယနေ့ဘုန်းကြီးတို့ဒီညဆက်ကြာကြောင်းတိုက်တရားရင်နေနေပဲဆရာတော်ကြီးပြုစုသွားခလိုက်တဲ့အတွက်သာသနာမှာထိုက်တယောက်ကျေးဇူးများနေတာပဲအဲ့တော့ဆရာတော်ကြီးလုပ်ရည်ဒီဘုန်းကြီးတခုပြောမယ်ဆရာတော်ကြီးကဘုန်းကြီးကတခါတည်ရန်ကြတော့မိဘကဆင်းရဲတယ်ပေါ့နော်တော်မှာစာတင်ပေးတဲ့အခါကျောင်းသားလေးတွေကကိုရင်လေးတွေကတိတ်တော်တာအဲ့တော့ဆရာတော်ကြီးကဘာလဲဆိုတော့အဲ့ဒီကျောင်းသားကိုရင်လေးတွေကိုမိဘတွေကနေပြီးတော့လူထွက်ခိုင်းပြီးတော့အလုတ်ခိုင်းမှစိုးတဲ့အတွက်အဲ့ဒီကြောင်းသားမိဘကိုဆံလေးပေးစီလေးပေးစားစရာတောက်စရာလေးပေးငွေလေးနည်းနည်းပါးပါးပေးပြီးတော့လူမထွက်ခိုင်းကိုဆရာတော်ကစီယုံတာအဲ့တော့မိဘကစောင့်နေဆင်းရဲလို့ရှိရင်သူတို့သားလေးထွက်ခိုင်းလိုက်လို့ရှိရင်သာသနာအတွက်တိတ်ပြီးတော့နင့်နာသွားမှစိုးတဲ့အတွက်ဆရာတော်ရဲ့သူ့ရှိတဲ့ပစ္စည်းဥစ္စာလေးတွေနဲ့ကိုရင်ကြောင်းသားတွေရဲ့မိဘတွေကိုပေးပြီးတော့အဲ့ဒီကိုရင်ကြောင်းသားကိုပညာသင်ပြီးတော့စောင့်ရှောက်တယ်တဲ့ဒါကြောင့်ဘုန်းကြီးတို့အများစုကဆရာတော်ရဲ့တပည့်တွေကဘုန်းကြီးတို့ရဲ့ကြွားမှာတပည့်အထွန်းကားဆုံးဆရာတော်ကိုပြပါဆိုရင်ဘုန်းကြီးတို့အများကြီးမှာဘုန်းကြီးတို့စက်ကြဆရာတော်တပါးပဲရှိပါတယ်။တပည့်တွေအပေါ်မှာခန္ဓာလို့မိဘကိုဆံပေးစီပေးပြီးတော့လူထွက်ခိုင်းမှာစိုးလို့ဆိုပြီးတော့မိဘအတွက်ထောက်ပံ့ရည်လေးပေးပြီးတော့ကျောင်းသားသူငယ်တွေလူထွက်မခိုင်းအောင်စာသင်ခြင်းအောင်စီယုံပြီးတော့လုပ်ပေးသွားခဲ့ပါတယ်။အဲ့တော့ဘုန်းကြီးတို့သာသနာအတွက်ဘလောက်ထိအကျိုးရှိတယ်လဲ။ယနေ့ချိန်မှာဘုန်းကြီးတို့ယနေ့တဲ့နိုင်တယ်များထိုက်တရောက်ပြီးပညာတက်ပြီးတော့အလုံးလုံးနိုင်တဲ့အဆင့်တွေကဆရာတော်ရဲ့ကျေးဇူးတရားတွေသာသနာအတွက်ဘလောက်များထိရောက်တယ်ဘုန်းကြီးတို့ကတခြင်းခုသာသနာမှာအလုံးလုံးနိုင်တဲ့ပညာရှင်သူတော်ကောင်းတွေထိုက်တဲ့လောက်မွေးထုတ်ပေးနိုင်တယ်ဒါဆရာတော်ကြီးရဲ့ကျေးဇူးတွေပဲအဲတချို့ကြတော့ဝေကုန်ကြေးကြတွေနဲ့သာသနာပြုလုပ်ငန်းဆိုတာလှုပ်လိုက်တာသာသနာမျိုးဆက်တွေကြတော့ပညာရှင်သူတော်ကောင်းတွေတခုမှတပါးမှမပေါ်တာတွေအများကြီးရှိတယ်ဝေကုန်ကြေးကြကသိရာချီပြီးတော့ဂုံမယ်ထောင်ချီပြီးတော့ပြုမယ်ဒါပေမဲ့သူတို့ရဲ့ငွေကုန်ကြေးကြရည်ဟာသာသနာဝန်ထမ်းကောင်းတယောက်ပေါ်ထွက်အောင်လုပ်နိုင်ပါသလားအဲ့တော့မလုပ်နိုင်ဘူးဆိုလို့ရှိရင်ဘုန်းကြီးတို့သာသနာအတွက်ကျေးဇူးများတာဘယ်လုပ်ငန်းကပိုများတယ်ဆရာတော်ကြီးရဲ့လုပ်ရက်ကငွေကုန်ကြေးကြမများဘဲနဲ့အနာဂတ်သာသနာအတွက်ရိုးစက်ပြီးထုတ်ပေးလိုက်တာတချို့လုပ်ငန်းတွေကြတော့ငွေကုန်ကြေးကြရည်ကတိတ်ပြီးတော့တိတ်ရာချီထောင်ချီများတယ်သာသနာမျိုးဆက်တပါးမှမပေါ်ဘူးဆိုရင်ဘုန်းကြီးတို့ဂုဏ်သိက္ခာဘယ်လောက်ရှိပါသလဲဒါလေးတွေစဉ်းစားကြည့်ခြင်းလို့ဘုန်းကြီးကဂုံရှိသူနဲ့ဂုံမဲ့သူဆိုတဲ့တရားကိုဟောပြခြင်းဖြစ်ပါတယ်။ဒါကြောင့်ဘုန်းကြီးတို့ချုပ်လိုက်လို့ရှိရင်ဂုံရှိတယ်ဆိုတာဘာလဲဆိုတော့လောဘဒေါသစဖြာတိယုံမာညစ်ကြေးကင်းစင်ဝေးမရေဂုံရှိသည်တဲ့။လောဘဒေါသပြစ်တည်ကင်းရင်ဂုံရှိတယ်။နောက်တစ်ခါလောဘဒေါသစဖြာတိယုံမာညစ်ကြေးမြေရှက်ထေးမရေဂုံမဲ့သည်လုပ်ငန်းတခုဘာလုပ်ငန်းကိုပဲလုပ်လို့လောဘတွေဒေါသတွေအာဘတ်တွေအပြစ်တွေများနေပါတယ်ဆိုလို့ရှိရင်ဒါဂုံသိက္ခာမဲတဲ့လုံရက်ပါတဲ့ဒါလေးကိုသိကြည့်ခြင်းလို့ဂုံရှိသူနဲ့ဂုံမဲ့သူတရားကိုဘုန်းကြီးကဟောပြခြင်းဖြစ်ပါတယ်ဒီတရားတော်ကိုနားယူပြီးတော့ယနေ့တရားဥခင်တော်ဓမ္မတော်ယဉ်ကျေးတို့မိသားစုကဂုံနဲ့ပြစ်ကိုခွဲခြားနားလည်နိုင်ကြပါစေကိုယ်တိုင်နားလည်တယ်လို့ပတ်ဝန်းကျင်ကိုလည်းပဲအမွေပေးနိုင်ကြပါစေဂုံနဲ့ပြစ်ကိုခွဲခြားနားလည်ပြီးတော့မင်္ဂလာနဲ့လုံရဂုံရှိတဲ့လုံရကိုလုံပြီးတော့ပါရမီတွေရင်းတန်တာမဉဏ်ပူဉဏ်ဖြင့်နိဗ္ဗာန်ချမ်းသာကိုကိုစီကိုငါလင်းမြန်စွာမျက်မှောက်ပြုနိုင်ကြပါစေကုန်တည်း။ကဲခြေသက်ချမြဝေကြစို့